Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington မြို့တော် View American အတန်ကနေ2016ခုနှစ် April 30ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အတန်လွှင့်နေပါခင်ဗျာ။ဒီညပိုင်းအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညဖက်သတင်းတွေကိုကိုရဲကောင်းနဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါဆီးရီးယားနိုင်ငံတွင်အပြစ်ခတ်ရဆေးရေးတဘောသူညင်းမှုဟာနှစ်လတက်တန်းနာရှိသေးပေမဲ့လည်းလင်းလင်းမြန်းမြန်းပဲပြက်ပြဲစွာဖြစ်လာနေပါတယ်ဘက်ဂရက်မြို့ပြင်ဖက်မှာရှီအိုက်မွတ်စလင်ဖျားဖူးလူအုပ်စုအနည်းကိုဒီကနေ့မှာပဲအသေးခံဘုံခွဲတိုက်ခိုက်သူတို့ကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ18ဦးထပ်မံတိုက်ဆုံပြီးတော့40နီးပါးဒဏ်ရာရသွားပါတယ်ကညာနိုင်ငံမြို့တော်နယ်ရိုဘီမှာရေလွှမ်းမှုမှုကြောင့်လူနေ9ထပ်အဆောက်အုံပြိုကျပြီးလူ9ဦးထပ်မံတိုက်ဆုံသွားသလိုလူအတော်များများလည်းပိတ်မိနေပါတယ်ဒီလိုသတင်းတွေကိုပြောပြမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ NLD လွတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာအင်အားကြီးဆုံးဒိုင်းသာလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA တာဝန်ရှိသူတွေနဲ့ပတ်စပ်မှာတွားရောက်တွေ့ဆုံခဲ့ပါတယ်
ကျမကကြီးကလည်းမျိုးသားညီသားချင်းရေးတို့ဒီလိုညီညာရေးတို့တော့ကတော်ပြန်ပုဂ္ဂိုလ်လည်းဒါပြည်ညီညာရေးတို့ဒါမျိုးသားညီသားချင်းဒီလိုပဲပြောရတော့ကျွန်တော်တို့ကဒီဟာတွေကိုဟိုအောက်ရှေ့ကနေပေါ်ဆောင်ပေးတဲ့တော်ပါပဲမျိုးတိုင်းကပုဂ္ဂိုလ်ကို
မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်သူဦးစိုးထေးဦးပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါတခါရခိုင်လူမှုအဖွဲ့တွေကပြည်နယ်ရဲ့ညီညာရေးနဲ့နယ်မြေတည်ငြိမ်ရေးအ мян ဆုံးအလေးထားဆောင်ရွက်ဖို့ပြည်နယ်ဆိုရကိုတောင်းဆိုလိုက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေမှာတော့ဘလော့ဂါတွေပြောသမျှနဲ့စနေညတိုင်းရိုက်လီလိုင်းအစီအစဉ်တွေကိုနောက်ပိုင်းမှာကြားကြရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကချိန်ညားပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရဆေးရေးသဘောတူညီမှုဟာနှစ်လတက်တန်းနာရှိသေးပေမဲ့လည်းလင်းလင်းမြန်းမြန်းပဲပြက်ပြဲစပြူလာနေပါတယ်။စီးရီးယားအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံဖို့အဆင်မပြေမှုတွေနဲ့တိုးပြီးတော့ရင်ဆိုင်လာနေရပါတယ်။စီးရီးယားနိုင်ငံစိတ်ကမ်းမြို့ဖြစ်တဲ့လတ်တာကီယာနဲ့ကိုရူတာအရှိတ်ပဲအရာမှာအပြစ်ခတ်ရဆေးရေးတွန်းအားပေးဖို့အမေရိကန်နဲ့ရုရှားအရာရှိတွေဆွေးနွေးလှုပ်ကိုင်နေကြသလိုပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရတိုချာဆွေးနွေးမှုတွေကလည်းအမေရိကန်တို့ကိုအကြိုက်ရိုက်စေပါတယ်အထက်အဖြစ်ရုရှားတို့နဲ့လှုပ်ကိုင်ရမှာအမေရိကန်တို့ဘက်ကဆက်တိုက်ဆိုသလိုအာထုတ်ချိုးပန်းနေရတာဟာအစ်စ်စားတော့မဟုတ်ပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနအကြီးရန်အရာရှိကတောက်ကြားနေကပြောပါရယ်စီးရီးယားမြောက်ပိုင်းကအလက်ပိုမြို့အခြေအနေအတွက်တိတ်ကိုဆိုရင်းတဲ့အကြောင်းကိုလည်းအဲ့ဒီအရာရှိကထည့်သွင်းပြောသွားပါရယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးမှုတွေဟာတကယ်ပဲအောင်မြင်မှုရှိသလားဆိုတာစောင့်ကြည့်ဖို့လိုပါသေးတယ်ဒါပေမဲ့လည်းတွေ့ဆုံဆွေးနွေးတာကလွဲရင်ရုရှားတို့ဘက်ကဘာကိုမှစိတ်ဝင်စားဖို့မရဘူးဆိုတဲ့ထင်မြင်မှုတွေကလည်းရှိနေပါရယ်အစပိုင်းမှာတိုက်ခိုက်မှုတွေရပ်လိုက်ပေမဲ့လည်းစီးရီးယားသမ္မတဘာရှာအယ်အာဆတ်နဲ့ပူးပေါင်းနေတဲ့ရုရှားတပ်တွေဟာအပြစ်ရသဘောတူညီမှုကိုချိုးဖောက်နေတယ်လို့အမေရိကန်ထောက်လိုင်းရေးအရာရှိက VOA ကိုပြောပါရယ
်ပြီးခဲ့တဲ့ February လကရထားတဲ့စီးရီးယားအပြစ်ခတ်ရဲစဲရေးသဘောတူညီချက်ပြက်ပြဲတော့မယ့်လက္ခဏာတွေပေါ်ပေါက်လာချိန်မှာလာတာကီယာကမ်းရိုးတန်းဒေသနဲ့ဒမတ်စကတ်မြို့ရဲ့စင်ဂျေဘုံအရှိတ်ဂုတ်တာဒေသတွေမှာတီးခြားဒေသဆိုင်ရာအပြစ်ခတ်ရဲစဲရေးသဘောတူညီချက်တွေထုတ်ပြန်နိုင်မှုအစီအစဉ်တွေကိုအမေရိကန်နဲ့ရုရှားတို့ကထုတ်ပြန်ကြေညာလိုက်ပါတယ်။စနေနေ့ကစီးရီးယားနိုင်ငံမှာရန်လိုတိုက်ခိုက်မှုတွေချုပ်နှိမ်မှုသဘောတူညီချက်အသစ်ဟာစနေနေ့ကမှစပြီးစတင်အသက်ဝင်လာမှာဖြစ်ပါတယ်။အဲ့ဒီနောက်ခုချိန်ထိတော့ဒေသတွင်းမှာပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းမကြားသေးပါဘူး။လွန်ခဲ့တဲ့9နှစ်ပြည်တွင်းစစ်ဆောင်ဖြစ်ခင်ကစီးရီးယားမှာလူဦးရေအများဆုံးမြို့ဖြစ်ခဲ့တဲ့အလက်ပိုမြို့မှာပြီးခဲ့တဲ့ဘက်ကအစိုးရနဲ့သဘုံတပ်တွေရဲ့တိုက်ခိုက်မှုအတွင်းလူပေါင်း230ကျော်ထိသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်ခုလိုသဘောတူညီချက်အသစ်ပေါ်ထွက်လာတာပါ။သေဆုံးခဲ့တဲ့အထက်မှာညပိုင်းလေကြောင်းတိုက်ခိုက်မှုအတွင်းဘုံထိမှန်ထားတဲ့စစ်ရုံတွေကအနည်းဆုံးလူ90လောက်ထိပါဝင်နေခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေကကုလသမဂ္ဂရဲ့တောင်းဆိုချက်ကိုလက်ခံပြီးတွေးထက်တန်ယုံဖြစ်မှုတွေကိုရပ်တန့်ပေးဖို့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကိုတိုက်တွန်းထားတဲ့အရေးပေါ်ထုတ်ပြန်ကြေညာချက်တစ်ခုမှာနိုင်ငံတကာနဲ့စီးရီးယားရပ်ဖက်ဖွဲ့စည်း80လောက်ပါဝင်လက်မှတ်ရေးထိုးပြီးတောင်းဆိုခဲ့ကြတာဖြစ်ပါတယ်
အီရတ်နိုင်ငံဘက်ဂဒတ်မြို့အပြင်ဖက်မှာရှီးအိုက်မွတ်စလင်ဖျားစုဖူးလူအုပ်စုအနည်းကိုဒီကနေ့စနေနေ့မှာပဲအသေးခံဘုံခွဲတိုက်ခိုက်သူတို့ကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ18ဦးထပ်မံတိုက်ဆုံပြီး40နီးပါးဒဏ်ရာရသွားတယ်လို့ရဲတွေကပြောပါရယ်ဘက်ဂဒတ်မြို့အပြင်ဖက်ကရှီးအိုက်တို့ရဲ့အထွတ်အမြတ်ကတ်ဟီမီယာပိမှန်ထက်ကိုဖျားဖူးတွေလမ်းလျှောက်ဝင်နေကြတဲ့အချိန်အတွင်းဘုံခွဲတိုက်ခိုက်ဖို့ဦးတည်ခဲ့တာလို့အခင်းဖြစ်ရနေရကရဲအရာရှိတွေကပြောပါရယ်ဒါပေမဲ့လည်းဘုံခွဲသမားဟာအနားကလဟာပြင်စေးတစ်ခုကိုဦးတည်တိုက်ခိုက်တာလို့တခြားရဲအရာရှိတွေကဆိုပါရယ် ဘယ်နေရာကိုအဓိကဦးတည်တက်ခဲ့တယ်လဲဆိုတာခုထိရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီဘုံခွဲတက်ခဲ့မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာမရှိသေးပါဘူး။ဒါပေမဲ့လည်းဘက်ကဒက်မြို့အနေကရှိရိုက်ဖျားဖူတွေကိုတိုက်ခိုက်တဲ့အလားတူဖျားမျိုးကိုတော့ IS အကြမ်းဖက်သမားတွေကသူတို့လူရအဖြစ်ပြောဆိုခဲ့ပါတယ်။အီမန်ဘာသာရေးဆရာ12ဦးထဲက၈ရာစုနှစ်အတွင်းက9ဦးမြောက်အီမန်မိုဇိုအယ်ခစ်ဟင်ကိုရှိရိုက်အစ္စလာမ်ဘာသာဝင်တွေကနှစ်စဉ်လာရောက်ဝတ်ပြုကြတာပါ။လက်တလောနှစ်တွေအတွင်းဘက်ကဒက်မြို့ကိုထောင်ထောင်ချီတဲ့ဖျားဖူတွေရောက်ရှိလာကြတာဖြစ်ပါတယ်။
အီရန်နိုင်ငံလွှတ်တော်ရဲ့တကြော့ပြန်ရွေးကောက်ပွဲမှာသမရဟူစိန်ရိုဟီနီနဲ့မဟာမိတ်ဖွဲ့ထားတဲ့ပြည်ဝင်ပြောင်းလဲရေးနဲ့သဘောထားအလေလက်ရှိတဲ့နိုင်ငံရေးသမားတွေဟာပြိုင်ဘက်ကွန်ဆာဗေးတစ်အမတ်တွေထက်အမတ်နေရာတွေပုံမုံရရှိထားပြီးဥပဒေပြူရေးပိုင်မှာထိန်းချုပ်နိုင်မွယ်ရှိနေတယ်လို့တရားဝင်မဟုတ်တဲ့ထုတ်ပြန်ကြေညာချက်တွေအရသိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကပြုလုပ်ခဲ့တဲ့ပထမကြိမ်မဲပေးမှုမှာဘဲကိုစရယ်လောင်းကမှပြည့်ပြည့်စုံစုံအနိုင်မရခဲ့တဲ့အမတ်နေရာ68နေရာအတွက်ရွေးကောက်ပွဲပြန်လည်တင်ကျင်းပတာဖြစ်ပါတယ်။အီရန်ပြည်သူတွေဟာပြီးခဲ့တဲ့တောက်ကြနေကစပြီးမဲပေးခဲ့ကြပါတယ်။အခုရှင်ပြိုင်နေတဲ့အမတ်နေရာ68နေရာနဲ့ရိုဟီနီကိုလိုလားတဲ့မဟာမိတ်အဖွဲ့က33နေရာရရှိထားပြီးကွန်ဆာဗေးတစ်နိုင်ငံရေးသမားတွေက22နေရာအနိုင်ရခဲ့တယ်လို့အီရန်ပိုင်မီဒီယာနိုင်ငံပိုင်မီဒီယာတွေကထုတ်ပြန်ခဲ့ပါတယ်။ဇနက်အမတ်နေရာတွေအတွက်တော့ဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်တွေကိုစနေနေ့ညနေပိုင်းမှာထုတ်ပြန်ကြေညာနိုင်မယ်လို့မျှော်လင့်ရပါတယ်။ဒီရလဒ်ကိုတရားဝင်အတည်ပြုနိုင်မယ်ဆိုရင်တော့ဒါဟာအီရန်နိုင်ငံရေးမှာကြီးမားတဲ့အပြောင်းအလဲဖြစ်လာမှာပါ။2004ခုနှစ်နောက်ပိုင်းပထမဆုံးချိန်ဖြစ်ကွန်ဆာဗေးတစ်အမတ်တွေကတသဘောထားအလေလက်ရှိတဲ့အမတ်တွေကအမတ်နေရာပို့ရတာဖြစ်လာမှာဖြစ်ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီမှာရေလွှမ်းမှုမှုကြောင့်လူနေ9ထပ်အဆောက်အုံပျောက်ကြပြီးလူ9ဦးထပ်မံသေဆုံးသွားသလိုအရေအတွက်အတိအကျမသိရသေးတဲ့လူအတော်များများလည်းပိတ်မိနေပါတယ်။အသက်ရှင်ကျန်ရသူတွေကိုအခင်းဖြစ်ရာနေရာမှာကုညီကယ်ဆယ်ရေးလုပ်သားတွေကလိုက်လံရှာဖွေနေပါတယ်။လူ120ထပ်မံကိုကယ်တင်ပေးနိုင်ခဲ့ပြီးသူတို့ဒဏ်ရာတွေကုသပေးဖို့ဆေးရုံကိုပို့ထားရတယ်လို့အာဏာပိုင်တွေကဒီကနေ့စနေနေ့မှာပြောပါတယ်။တောက်ကြနေ냐ကအဆောက်အုံပြိုကျတဲ့ဖြစ်ရကြောင်းအဆောက်အုံအတွင်းပိုင်းနဲ့သူနဲ့ကက်ရဲ့အိမ်တွေကိုလည်းထိခိုက်မှုရှိတယ်လို့ချက်ချင်းဤအဖွဲ့ကပြောပါရယ်။ပြိုကျသွားတဲ့အဆောက်အုံဟာဝင်ငွေနဲ့မိသားစုအများပြားနေထိုင်ကြတဲ့ဟူရူမာဆိုတဲ့အရာမှသိရှိတာပါ။မိုးတဲထန်စွာရွာသွန်းတာကြောင့်မြို့ရင်းနေရာအတော်များများမှာရေလွှမ်းမှုမှုတွေနဲ့မြေပြုံမှုတွေဖြစ်နေပြီးအခင်းဖြစ်ရာနေရာကိုသွားဖို့ကုညီကယ်ဆယ်ရေးလုပ်သားတွေအခက်တွေ့နေကြပါရယ်။တောက်ကြနေအစောပိုင်းမှာလည်းရေလွှမ်းမှုလို့လူနေရက်ွက်အတွင်းတတိုင်းတစ်ခုပြိုကျတာကြောင့်လူ3ဦးသေဆုံးခဲ့ပါသေးတယ်။ကညာနိုင်ငံမှာလူလတ်တန်းစားများပြားလာတဲ့အတွက်မြို့ရင်းအိမ်ကြီးလိုအပ်ချက်တွေလည်းတိုးလာနေတာပါ။ပြီးခဲ့တဲ့နှစ်အတွင်းအဆောက်အုံအတော်များများပြိုကျပြီးဒါဇင်နဲ့ချီလူသေးဆုံးမှုဖြစ်ပွားခဲ့ပြီးတဲ့နောက်နယ်ရိုဘီမြို့အတွင်းလက်တလောတဟုံထိုးတိုးလာတဲ့လူနေအိမ်တွေနဲ့ဆက်လို့ရေးပစ္စည်းတွေရဲ့အရေးအသွေးနဲ့ပတ်သက်ပြီးတော့လည်းမိခွန်းထုတ်စရာတွေဖြစ်လာပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအဆောက်အုံ၈လုံးပြိုကျပြီးလူ15ဦးထက်မနည်းသေဆုံးသွားပြီးတဲ့နောက်နိုင်ငံတော်လုံးကအဆောက်အုံတိုင်းကိုစစ်ဆေးရေးဝင်ဖို့ကညာသမရဥရူရူကညာတာကအမိန့်ထုတ်ပြန်ခဲ့ပါတယ်ရှင်။
နျူကလ িয়ার နည်းပညာနဲ့ပတ်သက်လို့ကန့်သက်သတင်းဆက်လက်တွေကိုတရုတ်အစိုးရကိုပြည့်ရဖို့တရုတ်နိုင်ငံကိုတွားရောက်ခဲ့တာကိုအမေရိကန်အစိုးရဝန်ထမ်းဟောင်းကဝန်ခံခဲ့တယ်လို့တရားရုံးကတောက်ကြနေကကြေညာပါတယ်။အမေရိကန်အစိုးရပိုင်ပြည်စစ်ဝန်ဆောင်မှုလုပ်ငန်းဖြစ်တဲ့ Tennessee Valley Authority Corporation အတွက်မန်နေဂျာအဖြစ်လုပ်ကိုင်နေစဉ်အတွင်းနျူကလ িয়ার သတင်းဆက်လက်တွေကိုတရုတ်အစိုးရကိုရောင်းချခဲ့တယ်လို့ချင်းနင်း Guai ကဝန်ခံခဲ့တာကိုဘိုဟိုအစိုးရမှတ်တမ်းတွေမှာတွေ့ရမှာပါ။အမေရိကန်နိုင်ငံပြင်ပမှာနျူကလ িয়ার ပစ္စည်းထုတ်လုပ်ဖို့တရားဝင်ပူပေါင်းပါဝင်မှုဆွဲချက်တစ်ခုအပြင်ပြပအစိုးရအတွက်တတိယပြုလုပ်မှုဆွဲချက်နောက်တစ်ခုနဲ့ပါ Guai ကိုတရားစွဲဆိုထားတာဖြစ်ပါတယ်။အဲ့ဒီတရားစွဲဆိုချက်တွေကိုတစ်နှစ်ကျော်ချိတ်ပိတ်ထားတာလည်းဖြစ်ပါတယ်။ထိုင်ဝမ်နိုင်ငံဒေသခံဖြစ်တဲ့ Guai ကိုသူ့ရဲ့မိတ်ဆွေဟောင်းဖြစ်တဲ့တရုတ်နိုင်ငံဘွားအမေရိကန်နျူကလ িয়ার အင်ဂျင်နီယာဆူဟိန်ဟိုနဲ့အတူတရားစွဲဆိုထားတာဖြစ်ပါတယ်။နျူကလ িয়ার နုပညာတွေကိုတရုတ်အစိုးရကိုရောင်းချပေးရအောင် Guai ကိုဟိုကစီယုံသိမ့်သွင်းခဲ့တယ်လို့အမေရိကန်အစိုးရကဆွဆွဲထားတာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာချင်းချောင်းဖြစ်တဲ့ဇီကာဗိုင်းရပ်စ်ကိုကူးစက်ခံရတာကြောင့်တိုက်ဆုံမှုတစ်ခုကိုပထမဆုံးမှတ်တမ်းတင်နိုင်ခဲ့ပါရယ်။တိုက်ဆုံသွားသူဟာအမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကတက်ကြီးပိုင်းအမျိုးသားတဦးဖြစ်ပါရယ်။ပေါ်တိုရီကိုမှာဇီကာရောဂါပိုးပြန့်ပွားမှုဖြစ်နေတာလအတော်ကြာနေပြီးလူနာတဒါဇင်ထက်မနည်းဟာဆေးရုံသက်ကူတာဖို့လိုအပ်တဲ့အခြေအနေဖြစ်နေပါရယ်။ပြီးခဲ့တဲ့နိုဝင်ဘာလ၁ရက်ကနေဧပြီလ15ရက်အတွင်းဇီကာရောဂါဖြစ်ပွားမှု683ခုရှိခဲ့တယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးစင်တာ CDC ကထုတ်ပြန်ထားပါရယ်။အရွယ်ရောက်ပြီးသူတွေအတွက်တော့ဇီကာရောဂါကြောင့်သေဆုံးရသူတိတ်နေပါတယ်လို့လက်ခံထားကြပါတယ်ရှင
်။တနက်ကြောင့်ဖြစ်ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအတွက်သမ္မတဘားရက်အိုဘားမားရဲ့အဆိုပြုချက်တွေကိုစတင်အကောင့်ထည့်ဖော်နိုင်မှုအတွက်အရေးကြီးတဲ့တိုးတက်မှုတွေရခဲ့တယ်လို့အင်ဗျူတော်တာဝန်ရှိသူတွေကပြောပါတယ်။တနက်ဝယ်သူတွေရဲ့နောက်ကြောင်းရာဇဝင်ကိုပို့ပြီးတင်းတင်းကြပ်ကြပ်စစ်ဆေးစေဖို့အတွက်အစိုးရအနေနဲ့ပို့ပြီးထိရောက်လှုပ်ဆောင်နိုင်ဖို့ခုနှစ်စောပိုင်းကသမ္မတကနှိုးဆော်ခဲ့တာပါ။တနက်ကင်ဝင်းမရှိသူတွေတနက်ပြက်ကိုပြစ်ခတ်လို့လုံးဝမရအောင်ဒါမှမဟုတ်ခတ်ခဲအောင်လုပ်ထားမဲ့ smart gun လို့ခေါ်တဲ့နည်းပညာတွေကိုဖန်တီးပြီးအသုံးပြုကြဖို့သမ္မတအိုဘားမားကလိုလားနေပါတယ်။တနက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်နိုင်ငံမှာနှစ်တိုင်းလူထောင်နဲ့ချီပြီးတည်ဆုံနေတာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်းတို့ကြီးညာပေးတော့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပြတော့ပါမှာ။အရင်ဆုံးတော့ပြည်တွင်းငြိမ်းချမ်းရေးနဲ့သက်ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာတိုင်းဒေသလက်နက်ကိုင်တွေအင်အားအကြီးဆုံးဖြစ်တဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့တာဝန်ရှိသူတွေကိုဝါဒေသပန်ဆက်မှာတွားရောက်တွေ့ဆုံခဲ့ပြီးညီညာရေးအလားအလာတွေအပေါ်အချက်လက်စုဆောင်းမှုတွေလုပ်ခဲ့ကြပါတယ်။ပြည်သူ့လွတ်တော်တိုင်းဒေသရေးရာနဲ့ညီညာရေးဖော်ဆောင်ရေးကော်မတီဝင်တဦးလည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်သူဦးစိုးထေးဦးဆောင်တဲ့၃ဦးပါအဖွဲ့တွားရောက်ခဲ့တာဖြစ်ပြီးတော့ဒါဟာညီညာရေးလုပ်ငန်းတွေအတွက်အခိုင်အမာအချက်လက်ရယူတဲ့သဘောဖြစ်တယ်လို့သိရပါတယ်။ပန်ဆန်းကနေမကြာခင်ကပဲပြန်ရောက်လာတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိုးထေးကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ကွန်ဒီရလုံအောင်တောင်းနေတူတူကြွားဖြစ်လာအောင်ဆိုရင်ချက်လက်ပါပွေတဲ့တွင်နဲ့ကျွန်တော်တို့တွေ့တဲ့လူကဒါကိုယ့်အကူတာဝန်ယူပြီးတော့ဆုံးဖြတ်တဲ့သဘောပေါ့တင်မကကြီးကလည်းမျိုးသားညီညာချင်းတို့ပြည်သူညီညာရေးတို့တော့ကတော်ပြန်ပုဂ္ဂိုလ်ကလည်းဒါပြည်သူညီညာရေးတို့ဒါဟိုမျိုးသားညီညာချင်းဒီလိုပဲပြောတော့ကျွန်တော်တို့ကဒီဟာတွေကိုဟိုအောက်ခြေကနေပေါ်ဆောင်ပေးတဲ့သဘောပါပဲဒီဒီအတိုင်းတင်ကပုဂ္ဂိုလ်ကိုယ်တိုင်ရောတင်မကကြီးကိုယ်တိုင်ဆိုသူတို့ဆွေးနွေးပြီးမှသူတို့ကဟိုတတ်မတော်နဲ့လည်းအခြေလက်ဆွေးနွေးပြီးမှဒါတွေချမှတ်မဲ့သဘောရှိပါတယ်အကျွန်တော်တို့ကလည်းဒီဒီလိုဖြစ်လာအောင်ပေါ့27ရာစုပြည်လို့ဒီလာကံဖြစ်လာအောင်ကျွန်တော်တို့ကဒီတာဝန်ကိုထမ်းဆောင်တဲ့သဘောပါပဲ
ဟုတ်ကဲ့အဲ့တော့လွတ်တော်အနေနဲ့သွားတဲ့သဘောပေါ့
ဟုတ်တယ်ဟုတ်တယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ဟိုသွားတဲ့အခါမှာဘယ်သူတွေနဲ့တွေ့ပြပါသလဲခင်ဗျဟ
ိုဥက္ကရာဥပောက်ယူချားတို့ကတော့သူကကျမကြီးရရှေ့ုံတက်နေတဲ့ဘောဒီတစ်ခါမှာအဲအဲ့ဒါသူတို့ဒီနေ့တော့ပြုနောက်ဒီဥက္ကရာဟိုရှောက်နေတယ်အဲသူနဲ့တွေ့တယ်နောက်သူအဲ့ပါဆန်းမှရှိတဲ့အဲပေါ်လိဂျီတို့အဖွဲ့ဝင်တို့ပါအဲ့ဒီအလုံး6ရောက်လောက်နဲ့ကျွန်တော်တွေ့ပါတယ်ကျွန်တော်ရောက်တဲ့အချိန်မှာသူကဟိုဟိုဂိုကောင်မီတယောက်ကဟိုပါလေဆုံးသွားတာလေဒါရင်းနဲ့သူတို့ကမအားလန့်ကြကြကျွန်တော်တို့ကစောင့်နေရတာပေါ့လေအဲ့ဒီမှာတော့အများကြီးနဲ့တွေ့ရတာပေါ့သူတို့မိတ်ဆက်ပြပါတယ
်ဦးစိုးသေးတို့ကဗနီးယားလောက်ကြာသွားလေတော့
ကျွန်တော်ရောက်တာ25ရက်နေ့ပြန်လာ26ရက်နေ့ပေါ့ပါစားမြေပေါ်တဲ့ဟိုညီညာရေးဥယျာဉ်တို့ပါလို့ကျွန်တော်တို့မြစ်သားဂိတ်တို့ကျွန်တော်ပြပါတယ်သူတို့တွေကလူကြီးတွေရဲ့သဘောထားကိုသိအောင်လို့ကျွန်တော်တို့ကကိုယ်တိုင်သွားပြီးတော့မှလေ့လာတဲ့သဘောပေါ့ဒီမှာပြန်ပြီးတော့ကျွန်တော်တို့လူကြီးတွေကိုပြန်ပြင်ပြမယ်ခင်ဗျာ
ဦးစိုးသေးတို့တီမီခေါင်းပြီးတော့ UWSA နဲ့အခုအစိုးရတင်းနဲ့ဆက်ဆံရေးအလားအလာဘယ်လိုရှိနေလဲလာလာကောင်းပါလားခက်ခဲမဲ့သဘောရှိပါလား
လာလာတော့သူတို့ကတော့ဟိုမဟုတ်လေသူတို့ကကြိုးစိုးထောက်ခံတာဟိုတော့သူတို့ကလုံးဝဟိုယာနှုတ်ပြေပေါ့ဥက္ကဋ္ဌဥပောက်ယူချားရတယ်ဒီဒေါ်ကန်းကြီးကိုပုဂ္ဂိုလ်ကြီးကဟိုအတော်လေးကိုလေးစားတယ်ဆိုတာကျွန်တော်တို့သိရတယ်လေအရင်ကဒီပါတီနဲ့လည်းမဟုတ်ဘူးတတ်မတော်နဲ့လည်းသူတို့ကဟိုအရှင်းပြအောင်ဆက်ဆံမဲ့သဘောရှိတာပေါ့
ဟုတ်ကဲ့ဦးစိုးသေးတို့ခုသွားတဲ့ခါမှာကောတတ်မတော်နဲ့ကောညှိနှိုင်းဆောင်ရွက်မှုရှိပါလားခင်ဗျ
ကျွန်တော်တို့ကပြပုံကိုရေးသွားတာလေတာဝန်ကြီးကြီးမားနဲ့သွားတာမဟုတ်ပါတီနေတဲ့ဟိုပါတီဝင်တူးနေနဲ့လွတ်တော်ကိုယ်စားလှယ်တူးနေနဲ့ကျွန်တော်တို့ကသွားတာတတ်မလို့ကခိုင်းလို့သွားတယ်မဟုတ်ဘူ
းဟုတ်ကဲ့အဲ့တော့ NLD ရဲ့သဘောထား NLD ရဲ့ဆေးလွတ်မှုလည်းမပါဘူးပေါ့
ဟိုတိုက်ရိုက်ကြည့်တော့မပါဘူးဗျာဒါကျွန်တော်တို့ကဒါသွားပြီးတော့အစတင်စတင်ပြီးတော့ဆက်ဟိုစတင်ပြီးတော့ဆောင်ရွက်တာဟုတ်လို့မလားတရားဝင်ဟိုတော့လုပ်ဖို့ကြတဲ့ခါကျတော့ဒါစဉ်းစားဖို့ပါဒီတွေ့ဆစ်ချက်ပေါ်မှာမူတည်ပြီးတော့ဒါတို့လူကြီးတွေစဉ်းစားနေတယ်ပေါ့ကျွန်တော်တို့ကကျွန်တော်တို့တွေ့ဆစ်ချက်ကိုပုံမှန်ချက်တွေကိုကျွန်တော်တို့ကပြန်ပြီးတော့မှကျွန်တော်ပြန်ပြီးတော့ပြင်ပို့မှာပေါ့
ဒေါန်ဆန်းစုတီကညီညာရင်းညီလာခံတရားခေါ်ယူနိုင်ဖို့နှစ်လအတွင်းမှာကြိုးစားမယ်လို့ပြောသွားတာရှိပါတယ်ဒီပေါ်မှာ UWSA ဘက်ကတောင်းပြန်မှုဟုတ်ကဲ့ UWSA ရဲ့တောင်းပြန်မှုကဘယ်လိုရှိပါလဲအဲ့ပေါ်မှာ
တော့ဒီကတော့တရားဝင်ဖိတ်တာမဟုတ်သေးဘူးလေ
ဟုတ်ကဲ့
ကျွန်တော်တို့ကဒီဥစ္စာအစီအစဉ်တော့ရှိတယ်ဒါလေးကို ူကျင်းနေလို့စဉ်းစားရဖို့တိုက်တော့မှာလေပေါ့ဒီလောက်ပဲကျွန်တော်တို့ကလည်းတို့တို့နဲ့လူရင်းတော့ပဲတရားသူကမခွဲထွက်ဘူးဒါအရင်ကတည်းကသူတို့ကချမှတ်ပြီးသားပေါ့ငင်းညာနဲ့နင်းနဲ့ပဲသူတို့ကလူလားချက်တွေကိုတောက်ဆူသွားမယ်အဲဒါငင်းညာကြီးကသူတို့ကချင်းညာနေပြီလားတရားသူအပေါ်မှာရောဒီအစိုးရအပေါ်မှာရောဒီလူတို့ကနေတစ်ခက်နဲ့ထောက်ခံလိုက်တဲ့အစိုးရအပေါ်မှာဒီတို့လည်းလူလားထောက်ခံတယ်ကျိုးစိုးတယ်ဆိုတော့မကြခဏပေါ့လေ
ဒီလို
မျိုးသူတို့ကပြောပါတယ်
ပြည်သူ့လွတ်တော်တိုင်းသားရေးရနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီဝင်ဦးဖြစ်တဲ့ဦးစိုးထေးကိုကိုသားညုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေကိုအလဲမပေးခင်မှာရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းဆက်ချင်ပါတယ်။ရခိုင်ပြည်နယ်အစိုးရတည်းရဲ့ရည်ရည်စီမံကိန်းစတင်ပြီလို့ရခိုင်ဝန်ကြီးချုပ်ကကြေညာလိုက်ချိန်မှာပဲရခိုင်မှာအရေးကြီးဆုံးအရင်လောက်ရမယ့်အလုတ်ကငင်းညာရေးနဲ့နည်းမြေတည်ငင်ရေးအမြန်ဆုံးလေးနဲ့ထားပေါ်ဆောင်ရမှာဖြစ်တယ်လို့ရခိုင်လူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်။စည်ရဲတက်မာနေစေရခိုင်ပြည်နယ်တွင်တရားခံပြည်သူတွေအသက်အိုးအိမ်လုံခြုံရေးနဲ့ဆစ်ဆောင်ဒုက္ခတွေတွေအကူအညီကယ်ဆယ်ရေးအရေးကြီးလို့အချက်တွေကိုထောက်ပံ့ပေးဖို့ကိုလည်းရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်။အသေးစိတ်ကိုတော့အမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဟုတ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူဦးဆောင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကရခိုင်ပြည်နယ်တွင်းရခိုင်ပြည်နယ်အစိုးရတက်လက်ထက်ရက်တရာစီမံကိန်းကိုမူ၅ချက်နဲ့ကော်မတီတွေဖွဲ့ပြီးတော့စတင်အကောင်အထည်ဖော်နေပြီလို့ဧပြီလ29ရက်နေ့ကသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့ရှင်းလင်းခဲ့ပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလမ်းမဆက်သွယ်ရေးကျန်းမာရေးပညာရေးစာရာတွေကိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုသလိုရခိုင်ပြည်နယ်တွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလည်းနည်းမြေတည်ငြိမ်အေးချမ်းအောင်ဆောင်ရွက်နေတဲ့အကြောင်းပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘက်ကရှင်းလင်းခဲ့ပါတယ်။အခုလိုမျိုးရခိုင်ပြည်နယ်အစိုးရဘက်ကရက်တရာစီမံကိန်းစတင်နေပြီလို့ကြေညာလိုက်ချိန်မှာပဲရခိုင်ပြည်နယ်မှာအရေးအကြီးဆုံးစလုပ်ရမယ့်အလုပ်ကငြိမ်းချမ်းရေးနဲ့ဒေသတွင်းနေမြေတည်ငြိမ်အေးချမ်းလုံခြုံရေးဖြစ်တယ်လို့ရခိုင်လူမှုရေးအသင်းအဖွဲ့တွေကပြောဆိုလိုက်ပါတယ်။ပဋိပက္ခပေါင်းစုံနဲ့အစစအယားယာဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းအောင်လို့ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုပါတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်ထင်းက VOA ကိုပြောပါတယ
်အရင်တော့အဲ့အန္တရာယ်ရခိုင်ဒေသဟာဒုက္ခပေါင်းမျိုးစုံကိုခံလာရတယ်ဒီကြားထဲမှာစစ်ပွဲဖြစ်လိုက်မယ်ဆိုလို့ရှိရင်အန္တရာယ်ရခိုင်ပြည်သူလူတို့ရဲ့ခံရတဲ့ဒီခံစားချက်ကအမတန်မှပဲရင်းနှီးစရာကောင်းလာပါတယ်ဒါကြောင့်မို့ပြည်သူလူထုရဲ့ဆန္ဒကိုအန္တရာယ်ကြီးတဲ့အခါမှာပြည်သူလူထုကဒီလိုမငြိမ်းချမ်းတဲ့ဘဝမတည်ငြိမ်တဲ့အခြေအနေမျိုးကိုပြည်သူလူထုတအိုးမှမလိုလားပါဘူးဒီလိုပဲအန္တရာယ်ဘက်ကလူမှုရေးအဖွဲ့အစည်းတွေကလည်းဒါတွေကိုမပြည့်စုံချင်ပါဘူးဒါကြောင့်မို့အန္တရာယ်ရခိုင်ဒေသကိုကွန်ပျူတာတက်ဖို့အားယူရမယ့်အချိန်မှာဒီဒုက္ခမှထပ်ပြီးမပြည့်စုံချင်ပါဘူးအထူးသဖြင့်ဒီစစ်ဖြစ်နေရတာကိုမပြည့်စုံချင်ဘူးငြိမ်းချမ်းချာကိုပဲအန္တရာယ်လိုပါတယ်ဒါပြည်နေအစိုးရပဲဖြစ်ဖြစ်ဒီတောင်စုအစိုးရပဲဖြစ်ဖြစ်ဒီငြိမ်းချမ်းစွာနေနိုင်ဖို့အရေးကိုပဲဦးစားပေးပြီးတော့အန္တရာယ်ပြည်သူလူထုနဲ့လက်တွဲပြီးတော့ဆောင်ရွက်ကြပါမယ်လို့
ရခိုင်ပြည်နယ်တွင်းရက်တရာစီမံကိန်းစတင်ချိန်အရေးတကြီးနဲ့အရင်ဆုံးဆောင်ရွက်ပေးတင်တာကတော့လက်တလောရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ရခိုင်စစ်ရှောင်ဒုက္ခတွေအရေးဖြစ်တယ်လို့လည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်။ရက်တရာစီမံကိန်းထဲမှာတော့ခိုင်ပြည်နယ်မှာပရိကြီးရပြဿနာတွေကအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်လက်တလောဖြေရှင်းရမယ့်ပြဿနာကတော့စစ်ရှောင်ဒုက္ခတွေအရေးကိစ္စနောက်ပြီးတော့ခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကိစ္စနောက်ပြီးတော့ခိုင်ပြည်နယ်လုံခြုံရေးနောက်ပြီးတရားဥပဒေစိုးမိုးရေးနောက်ပြီးတော့မှကျွန်တော်ဖွံ့ဖြိုးတိုးတက်ရေးတွေပေါ့နော်အခြေခံစောင့်ရုံးတွေနောက်ပြီးတော့ကျွန်တော်တို့ရာသီအရသာကိအခွင့်အရေးတွေပေါ့နော်ဒီသဘောတူညီနဲ့ပတ်သက်တာတွေဒါတွေကတော့ကျွန်တော်ပေါ်ဆောင်သွားရမယ့်ကိစ္စတွေပေါ့ဒီလိုမျို
းစစ်ရေးတင်းမာနေစေရခိုင်ပြည်နယ်တွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရစေရာချီးတဲ့စစ်ပြေးဒုက္ခသည်တွေကိုကယ်ဆယ်နေရာချထားရင်းနဲ့သူတို့ရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းသလိုအရက်ဖက်ရခိုင်လူမှုအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေပူးပေါင်းပြီးဝိုင်းဝန်းပံ့ပိုးကူညီဆောင်ရွက်နေကြပါတယ်လို့လည်းရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်တင်ကပြောပါတယ
်လုံခြုံရေးကတော့အဓိကပါပဲစစ်ရှောင်ဒေသကဤသူလူတွေပေါ့အနေနဲ့ပေါ့နော်တနည်းအားနဲ့တနည်းအားပြောင်းရွှေ့ရတဲ့ဒုက္ခကိုအန္တရာယ်မဖြစ်စေချင်ပါဘူးဒါကြောင့်မို့လို့ဒီလိုပြောင်းရွှေ့ရမယ့်ဒုက္ခကိုလေဒီပြည်သူလူထုကတကယ်ကိုမလိုလားပါဘူးအထူးသဖြင့်အန္တရာယ်ရခိုင်ဒေသမှာစစ်ဖြစ်လာရတဲ့အခါမှာသူတို့ဒီရော်လေးတွေကိုသူတို့ရဲ့နေရာလေးတွေကိုစွန့်ခွာရမှာသူတို့အရန်ပဲစိုးရင်ပူပန်နေကြပါတယ်ဒါကြောင့်မို့အန္တရာယ်ကတော့ဘာပဲဖြစ်ဖြစ်ပေါ့နော်အေးညံ့ညင်းညင်းချမ်းချမ်းဖြစ်အောင်ပဲသဘောတရားတစ်ခုကိုကြောင်းနဲ့ပြောင်းညှိနှိုင်းပြီးတော့ညီညာမုံရအောင်ပဲလုပ်စေချင်ပါတယ
်ဒါအပြင်တိုက်ပွဲဖြစ်နေချိန်မှာဒေသခံရခိုင်ပြည်သူလူထုကိုပေါ်တာခိုင်းစေတာမျိုးမတင်ကားမှုတွေနဲ့ဖမ်းဆီးနှိပ်စက်
ရခိုင်မျိုးသားကိုရအုတ်ကထာဦးတင်ထူအောင်ကတောင်းဆိုပါတယ်တိုင်းပါတယ်ဘဝနဲ့ဆန္ဒကိုအလေးထားဖို့လိုအပ်တယ်တစ်ချက်နောက်ပြီးတော့ရအောင်ဖြစ်ချင်းတဲ့အခါမှာနှစ်ဖက်စလုံးအနေနဲ့ကိုလက်ရှိစစ်ကိုဖြစ်နေတဲ့အချိန်ကြားထဲမှာပေါ့နော်ဂျနီဘာကွန်ဗင်းရှင်းလို့ခေါ်တဲ့နိုင်ငံကဒီဆိုင်ရာလိုက်နာမယ်စစ်ဖြစ်တဲ့ခါနဲ့လိုက်နာမယ်ပြည်စည်းကနေရှိတယ်ဒါတွေကိုကျွန်တော
ခုဆိုရင်တော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားရာဒေသတွေကနေဒေသခံရခိုင်ပြည်သူလူထုဟာယာနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးယာယီစစ်ပြေးဒုက္ခတဲ့စခန်းတွေဖွင့်လှစ်ပေးထားပြီးသူတို့အတွက်လိုအပ်တဲ့စာဝတ်နေရေးခက်ခဲတွေကိုဖြည့်ရှင်းပေးနေရတာဖြစ်ပါတယ်။ဒါကြောင့် NND အစိုးရသည်ဦးစားပေးဖော်ဆောင်တဲ့ငြိမ်းချမ်းရေးကိုအမြန်ဆုံးကောင်ထည့်ဖော်ဆောင်ရပြီးတော့စစ်ပွဲတွေကိုချက်ချင်းရပ်တဲ့အပြုသဘောဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးလှုပ်ဆောင်ကြဖို့ကိုရခိုင်လူမှုအသင်းအဖွဲ့များပူးပေါင်းကော်မတီရန်ကုန်ကတိုက်တွန်းလိုက်ပါတယ်ရှင်။
ရခိုင်ပြည်နယ်လူမှုဖွဲ့တွေကပြည်နယ်တွင်းလုံခြုံရေးနဲ့တည်ငြိမ်ရေးဦးစားပေးလှုပ်ဖို့ပြည်နယ်ဆိုရကိုတောင်းဆိုလိုက်တာနဲ့ပတ်သက်ပြီးတော့မှစုမုံပြပြသွားတာဖြစ်ပါတယ်။ဒီမြန်မာပိုင်းကနေစနေညဘက်မြန်မာဘာသာစီစဉ်တွေကိုည10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ရဖို့အလဲရောက်ပါပြီ။မှစုမြမုံကစီစဉ်တင်ဆက်ပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဘာပေါ်မှာမတန်ဆွမ်းတဲ့သူပေါင်းကတန်းတစ်ထောင်လောက်ရှိတယ်ဆိုပဲကိုသားညုံရေမတန်ဆွမ်းသူတွေအတွက်အလောက်ကင်ခွင့်လန်းကကြတော့အမေရိကန်လိုမျိုးနိုင်ငံမှာတော့မအပြည့်အဝမရကြဘူးတဲ့ကုလသမဂ္ဂရဲ့စာရင်းတွေအရဆိုရင်အမေရိကန်မှာရှိတဲ့မတန်ဆွမ်းသူ90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိအလောက်လက်မဲ့ဖြစ်နေကြတာတဲ့
ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်ပိုတော်မှစိုးသည့်တယ်မဆင်မြတ်မော်ရဲ့အလောက်လက်မဲ့ဖြစ်နေတဲ့မတန်ဆွမ်းသူက80ရာခိုင်နှုန်းကနေပြီးတော့90ရာခိုင်နှုန်းလောက်အထိကိုရှိနေတာတဲ့ဗျ
အဲ့လိုမျိုးမတန်ဆွမ်းဖြစ်နေကြတဲ့သူတွေအတွက်လိုအပ်တဲ့အထောက်အကူပစ္စည်းမျိုးတွေဆိုလို့ရှိရင်လေဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီလက်လန်းမိနိုင်တဲ့သူက9ကြာခိုင်နှုန်းကနေ15ကြာခိုင်နှုန်းလောက်အထိပဲရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောတယ်ရှင
့်အဲ့ဒါကြောင့်မလို့လေသူတို့လိုမျိုးတကူတည်းရပ်တည်နိုင်ဖို့အခက်အခဲရှိတဲ့မတန်ဆွမ်းသူတွေကိုနည်းပညာနဲ့အကူအညီတွေပေးဖို့ဆိုပြီးတော့ Google ကုမ္ပဏီက American Dollar တန်း20အကုန်ခံပြီးတော့ထောက်ပံ့သွားမယ်လို့ကြေညာခဲ့တာပဲဗျ
ဟုတ်တယ်ကိုသားညုံရဲ့ဒီ Google ရဲ့ပရဟိတလုပ်ငန်းတွေကိုအာယုံဆိုင်လုပ်နေတဲ့ google.org အဖွဲ့အစည်းကနေပြီးတော့မတန်ဆွမ်းသူတွေအသုံးဝင်နိုင်မဲ့နည်းပညာတွေကိုတီထွင်ဖန်တီးနေတဲ့ပရဟိတအဖွဲ့အစည်းပေါင်း29ခုကိုရမငွေစုစုပေါင်းဒေါ်လာတန်း20ပေးမှာရှင့်အဲ့ဒီကအဖွဲ့6ခုဆိုလို့ရှိရင်တစ်ဖွဲ့တည်းကိုဒေါ်လာတသန်းကျော်စီတောင်ရကြမယ်ရေဘူးရဆိုရင်တော့ဒီတစ်ဖွဲ့ကိုဒေါ်လာ9သိန်းခွဲရမငွေပေးမှာပေါ့
သူတို့ရမုံငွေပေးတဲ့အဖွဲ့တွေကနိုင်ငံပေါင်း90ကျော်မှရှိတဲ့မတန်ဆန်းသူတွေရဲ့အခြေအနေတွေတိုးတက်အောင်လို့အကူအညီပေးနေတဲ့အဖွဲ့တွေဖြစ်တယ်လို့ google.org အဖွဲ့ကြီးကပြောတယ်မဆုမြတ်မော်ရဲ့
မတန်ဆန်းသူတွေကိုကိုကိုပို့ပြတော့မှဒီအားကိုရပ်တည်နိုင်ဖို့နဲ့အခွင့်အလန်းတွေပို့ပြီးရှိလာစေဖို့ရည်ရွယ်တဲ့အဒီအစီအစဉ်ကသူတို့ရဲ့ Google Impact Challenge ဆိုတဲ့စီမံကိန်းရဲ့တစိတ်တစ်ပိုင်းပဲကိုသားညုံရဲ့အခုသူတို့ရမုံငွေပေးလိုက်တဲ့အဖွဲ့တွေကဒီမတန်ဆန်းသူတွေအတွက်ကူညီဖို့ကြိုးစားနေတဲ့အပိုင်းမှာကဏ္ဍ5မျိုးခွဲထားတဲ့ပညာရေးဆက်ဆံရေးလှုပ်ရှားသွားလာနိုင်ရေးအမိအခိုးကင်းကင်းနဲ့ရပ်တည်နိုင်ရေးနဲ့အလုပ်အကိုင်အခွင့်အလန်းတွေရနိုင်ရေးဆိုပြီးတော့မှကဏ္ဍတွေကိုခွဲထားတာပ
ါဆင်းရဲမွေးတည်မှုနဲ့မညီမျှမှုကိုဖြည့်ရှင်းတဲ့နေရာမှာ Google ကနည်းပညာပြဿနာဖြည့်ရှင်းသလိုမျိုးဖြည့်ရှင်းရမယ်လို့မှတ်ယူထားတာဖြစ်တယ်လို့ Wired Magazine ရဲ့စောင်းပါမှာသုံးသပ်ပါတယ်မတန်ဆွမ်းသူတွေလိုလိုအပ်ချက်တွေရှိနေတဲ့လူတွေအတွက်နည်းပညာတွေကိုစမ်းသစ်တီထွင်မှုတွေလုပ်ပြီးတော့တခြားသူတွေနဲ့ရင်မောင်တိုင်းနိုင်စေရမယ်ဆိုတာက Google ရဲ့ရည်မှန်းချက်တစ်ခုဖြစ်ပါတယ်တဲ့မတန်ဆွမ်းသူတွေရဲ့ဘဝတွေတိုးတက်စေဖို့ google.org ကနည်းပညာကျွမ်းကျင်မှုနဲ့ကူညီတဲ့နေရာမှာသူတို့အတွက်လည်းထူးခြားတဲ့စိန်ခေါ်မှုတွေကိုကြုံရစေတယ်မဟုတ်လားဗ
ျဝန်ဆောင်မှုနဲ့နည်းပညာအကျိုးကိုမတန်ဆွမ်းသူတွေပို့ပြီးတော့မှဒီကြကြပြတ်ပြတ်ရရှိခံစားနိုင်မယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝတွေအနည်းနဲ့အများတိုးတက်လာနိုင်တယ်လို့ google.org ကပြောပါတယ်အဲဒါကြောင့်လည်းအခုလိုမျိုးဒီပရဟိတအဖွဲ့တွေကိုရံမုံငွေတွေထောက်ပံ့ပေးပြီးတော့မှမတန်ဆွမ်းတဲ့သူတွေအတွက်အတားအဆီးအခက်အခဲဖြစ်နေတာတွေကိုကျော်လွှားနိုင်မဲ့နည်းပညာသုံးအကူအညီတွေကိုတီထွင်ဖန်တီးဖို့လောက်တာပါဆင်းရဲတဲ့နိုင်ငံတွေမှာပဲဖြစ်ဖြစ်ချမ်းသာတဲ့နိုင်ငံမှာပဲဖြစ်ဖြစ်ဒီမတန်ဆွမ်းသူတွေနဲ့တာမန်သူတွေကြားမှာရတဲ့အခွင့်အလန်းတွေကတိတ်ကိုကွာနေပါတယ်အဲဒါကြောင့်မို့လို့ဒီကွာဟာချက်တွေကိုနှဲသွားစေချင်တယ်လို့ Google Impact Challenge စီမံကိန်းရဲ့အကြီးအကဲ Bridget Hoyer Hosey Link ကပြောပါတယ်
မတန်ဆွမ်းသူတွေအတွက်အဖွဲ့အစည်း29ခုကနည်းပညာနဲ့အကူအညီပေးနိုင်မှုတီထွင်ဖန်တီးပေးနေတာကလည်းအမျိုးစုံပဲဗျ။မျက်မမြင်တွေအတွက်အွန်လိုင်းစာကြည့်တိုက်ကစလို့
ရိုးရိုးပိန့်တက်ကလတ်ထိုင်ကိုပို့ပြီးတော့လွယ်လွယ်ကူကူသွားနိုင်မဲ့စက်တက်ကလတ်ထိုင်ဖြစ်သွားအောင်လုပ်နိုင်မဲ့မောင်းနှင်အားတွေအထိပြပါပါရယ်သရိုရတီထွေမှုတွေကဒီကမ္ဘာဒေတာအလိုက်နည်းနည်းတော့ကွာခြားတယ်ဖွံ့ဖြိုးပြီးဒေတာတွေနဲ့ဖွံ့ဖြိုးဆဲဒေတာတွေမှာလိုအပ်ချက်တွေကမတူတော့ဖန်တီးမှုတွေကလည်းဒေတာအလိုက်လိုတဲ့အပိုင်းကိုအာရုံစိုက်ထားတာပါ မြန်မာနိုင်ငံရှိတဲ့အာရှပစိဖိတ်ဒေသတွေအတွက်လုံးမဲ့တီထွင်မှုတချို့ကိုပဲအခုအဓိကအားထားရတဲ့ဘိန်းတက်ကလတ်ထိုင်ဆိုပါတော့ဘိန်းတက်ကလတ်ထိုင်ပေါ်မှာထိုင်နေသူရဲ့အခြေအနေပေါ်လိုက်ပြီးတော့မှပြုံးမကြအောင်လို့ဒီခန္ဓာကိုယ်ရွယ်ဆောင်းမနေအောင်လို့ချိန်ပေးထားတဲ့ PSD လို့ခေါ်တဲ့ကပတ်မျိုးဖွံ့ဖြိုးဆဲနိုင်ငံတွေကဘိန်းတက်ကလတ်ထိုင်တုံးနေကြတဲ့သူအများစုမှမရှိကြပါဘူး အဲ့ဒါကြောင့်မို့လို့အဲ့ဒီ PSD ကပတ်တွေကိုတအူးချင်းစီရဲ့လိုအပ်ချက်ကိုလိုက်ပြီးတော့မှဒီသုံးဘက်မြန် 3D printer နဲ့ထုတ်ပေးနိုင်ဖို့အတွက် motivation ဆိုတဲ့အဖွဲ့ကလုပ်နေပါတယ်
UCP Wheels for Humanity ဆိုတဲ့ဒီပရာဟိတအဖွဲ့ကကြတော့ဘိန်းတက်ကလတ်ထိုင်တွေလှူနေတဲ့သူတွေအတွက်ဘယ်လိုဘိန်းတက်ကလတ်ထိုင်မျိုးတွေလှူတင်တယ်လဲဆိုတာကိုစီးရင်ပြပေးပါတယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာကလှူရှင်တွေငငရကအဖွဲ့စည်းတွေအစိုးရတွေကဘိန်းတက်ကလတ်ထိုင်တွေလှူကြတာများတော့ဘယ်လိုမျိုးမတန်ဆွမ်းသူမျိုးအတွက်ဘယ်လိုဘိန်းတက်ကလတ်ထိုင်တွေလှူတယ်ဆိုတာအလှူရှင်တွေစီမှာစီးရင်ရှိဖို့ရေ စင်ဆာတွေသုံးပြီးတော့ဆင်းပြူစုတယ်။နောက်ဘိန်းတက်ကလထိုင်သုံးနေတဲ့သူတွေကိုလည်းသူတို့ရဲ့အတွေ့အကြုံကို test message နဲ့စစ်တမ်းကောက်တဲ့စနစ်ကိုလုပ်နေပါတယ်။သူတို့ရသမျှအချက်လက်တွေကို online ပေါ်မှာဆင်းပြူစုထားပြီးရင်ဘိန်းတက်ကလထိုင်လှူမဲ့လှူရှင်တွေအစိုးရတွေကမဝဲခင်မှာလေ့လာသုံးသပ်နိုင်အောင်ဖြစ်တယ်တဲ့။
Wheel map ဆိုတဲ့အဖွဲကကြတော့လေဘိန်းတက်ကလထိုင်နဲ့သွာလာနေရတဲ့သူတွေသွားရလာရပို့ပြီးတော့လွယ်ကူစေအောင်လို့ကဘာတဝမ်းကဒီအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဘယ်နားမှာဘာရှိတယ်ဆိုတာကိုသိအောင်လို့စာရင်းပြုစုနေပြီးတော့ဒီမတန်ဆွမ်းသူတွေအတွက်လှုပ်ထားတဲ့ app တို့ website တို့မှာတုံးလို့ရအောင်လို့လုပ်နေတာပါမတန်ဆွမ်းသူတွေသွာလာတဲ့အခါမှာဘယ်နားမှာဘာတွေရှိတယ်ဆိုတာကြိုသိပြီးတော့ခရီးကိုကြိုတင်စီစဉ်နိုင်အောင်လို့ပါတဲ့ google.org ရဲ့အပြောအရကတော့နောက်နှစ်နှစ်အတွင်းမှာဒီဘိန်းတက်ကလထိုင်နဲ့မတန်ဆွမ်းသူတွေအတွက်ကဘာပေါ်ကနေရာပေါင်းတသန်းလောက်နဲ့ပတ်သက်တဲ့အချက်အလက်တွေကို Wheel Map ကပြုစုပေးမယ်လို့ပြောရရှင
်။ Google.org ကထောက်ပံ့ရမငွေပေးတဲ့တဲမှာအိန္ဒိယကအဖွဲ့တစ်ခုလည်းပါတယ်ဗျ။ Leprosy Mission Trust India ဆိုတဲ့အဖွဲ့ကအနာကြီးရောဂါတွေလမ်းလျှောက်နှိမ့်အောင်ခြေထောက်တွေကိုသုံးဘက်မြင်စကန်ဖတ်ပြီးတော့ 3D printer နဲ့ဖက်နှက်တွေထုတ်ပေးနိုင်အောင်တီထွင်တာပါ။အိန္ဒိယမှာရှိတဲ့အနာကြီးယောဂသည်ဆေးရုံနှစ်ခုနဲ့လည်းခြေဆက်ပြီးတော့အနာကြီးယောဂသည်တွေအတွက်ဖနက်ဒီဇိုင်းဖနက်ထုတ်လုပ်ရေးတွေကိုပါအစံစလုပ်နေပြီဗျ။
အခုပြောခဲ့တာတွေကဒီ google.org ရဲ့ထောက်ပံ့ရမုံငွေနဲ့ပရာဟိတအဖွဲ့တချို့ဤပညာကိုအသုံးချပြီးတော့မှမတန်ဆွမ်းသူတွေအတွက်အကျိုးရှိစေမဲ့တီထွင်ဖန်တီးမှုလုပ်နေတာတချို့ပါ။အခုလိုမျိုးဒီနည်းပညာကုမ္ပဏီကြီးတွေကမတန်ဆွမ်းသူတွေအတွက်ကိုငွေကြေးအများကြီးအကုန်ခံပြီးတော့တီထွင်မှုတွေထောက်ပံ့ပေးနေတာတွေကတော့အသေးစမ်းမဟုတ်ပါဘူး။နောက်ပြီးတော့ဒီ Mark Zuckerberg တို့ Bill Gates တို့လိုမျိုးနာမည်ကြီးနည်းပညာကုမ္ပဏီအကြီးအကဲတွေကလည်းသူတို့ရဲ့ကိုယ်ပိုင်ကျွဲဝမှုတွေကိုပရာဟိတလုပ်ငန်းတွေအတွက်လှူဒါန်းနေကြတာကလည်းအများအသိပါ။အခုလည်းဒီ google.org ကပေးတဲ့ရန်ပုံငွေနဲ့ဖန်တီးမှုတွေကအလုံးအောင်မြင်မယ်မအောင်မြင်ဘူးဆိုတာကတက်အံမပြောနိုင်ပါဘူးဒါပေမဲ့လည်းဤပညာနဲ့ပရာဟိတလုပ်ငန်းတွေကိုဘလို့ကူညီနိုင်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ Wired Magazine ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်ရှင
်မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သတို့ရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာဘိုင်းကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ www.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဲ့ဒီမှာ VOA ကနေနေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်တံသတင်းတွေကိုလည်းရုပ်တံသတင်းတွေကိုလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဒါပြင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ YouTube နဲ့ Twitter စာမျက်နှာတွေကတဆင့်လည်းကြည့်ရှုနိုင်ပါတယ်။သတို့ရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာ email နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကို email ပို့နိုင်ပါတယ်။ telephone နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က12392381555လေးဖြစ်ပြီးတော့ကျွန်တော်တို့ရဲ့ fax number ကတော့12392381555နဲ့ဖြစ်ပါတယ်။မကြခင်မှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ line to meter 25 32 50နဲ့ line to meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါခင်ဗျာ။ Washington မြို့တော် VOA American တန်ကနေ2016ခုနှစ် April 30ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 ထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်ကျွန်တော်တို့အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကတော့ line meter 25 32 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ခဏတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်မှာဖြစ်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံရေးနဲ့တိုင်းပြည်ရဲ့ကဏ္ဍအသီးသီးမှာနှစ်အတော်ကြာလွှမ်းမိုးခဲ့ပြီးတော့မကြာသေးခင်ကာလအထိအနာရပါတီကြီးဖြစ်ခဲ့တဲ့ပြည်တော်စုကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီတနည်းအားဖြင့်ပြည်ခံပြိုးပါတီတွင်မှာအပြတ်ရှင်းအပြုတ်တိုက်အခြေအနေတွေကပြီးခဲ့တဲ့သတင်းပတ်တွေအတွင်းပို့ပြီးတော့ပြင်းထန်လာပုံရပါတယ်ဒီအပေါ်မှာကျွန်တော်တို့သောတာရှင်တွေကဘယ်လိုများနားလည်ကြပါသလဲဒါဟာပါတီတွင်ကိစ္စတသက်တခုဖြစ်တယ်လို့နားလည်ပါသလားတိုင်းပြည်ပေါ်ရိုက်ခတ်လာနိုင်စရာရှိတဲ့ကိစ္စတစ်ခုအဖြစ်မြင်ပါသလားဒါမှမဟုတ်ပါတီတွင်တွန်းထိုးအပြိုင်မှုကနေပြီးတော့မခိုင်မာလာသေးတဲ့လက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာတက်ရောက်လာနိုင်တဲ့စိုးရိမ်ပွဲကိစ္စတစ်ခုဖြစ်မြင်ပါသလားဒါတွေကိုကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်တိုင်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးဦးကတော့ပြီးခဲ့တဲ့လွတ်တော်သက်တမ်းကာလအတွင်းမှာရှမ်းပြည်နယ်ကလွတ်တော်ကိုယ်စားလှယ်တူဖြစ်ခဲ့တဲ့ဦးရထွန်းနောက်တစ်ခါကျွန်တော်တို့မြမအေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းတို့ကိုဖိတ်ခေါ်ထားပါတယ်ဒီလိုက်မှာတရရဲ့ပါဝင်ဆွေးနွေးမဲ့တော်တော်ရှင်တွေအီးမေးလ်ပို့ပြီးဆွေးနွေးထားသူတွေ Facebook မှာ message ပို့ပြီးဆွေးနွေးထားသူတွေအတော်များများရှိပါတယ်လောလောဆယ်မှာတော့ကျွန်တော်တို့တော်လို့ရီမှုမဆုမုံကပင်နေဆွေးနွေးမဲ့သူတူဖြစ်တဲ့ဒေါက်တာရံမျိုးသိန်းနဲ့တခြားတဲ့ဆွေးနွေးမဲ့တော်တော်ရှင်တွေကိုအခုကြိုးစားပြီးတော့တယ်လီဖုန်းကနေတစ်ဆင့်ဆက်သွယ်နေပါတယ်အရင်ဆုံးကျွန်တော်တို့လေလိုက်မှာမှာရောင်းနေပြီးဖြစ်တဲ့တိုင်းဆွေးနွေးပင်နေဆွေးနွေးပေးမဲ့သူတူဖြစ်တဲ့ဦးရထွန်းရဲ့အမြင်ကိုနားထောင်ကြည့်အောင်ပါဆရာဦးရထွန်းခင်ဗျာပြည်ခိုင်ဖြိုးပါတီတွင်ဖြစ်နေတဲ့အခြေအနေတွေကပါတီတွင်ကိစ္စတသက်တခုဖြစ်ပါသလားဒါမှမဟုတ်တခြားရိုက်ခတ်လာနိုင်ခြေတွေရှိပါသလားဆရာဘယ်လိုများနားလဲပါသလဲခင်ဗျအ
ဲအခုလောလောဆယ်အနေထားအရာကတော့ဟိုကျွန်တော်တို့ဒီသူ့ရဲ့ပါတီတွင်အနေထားပဲရှိသေးတာပေါ့လေသို့တော်လည်းကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်တက်တန်းကုံကနီးလောက်မှာကျွန်တော်တို့ဦးရွှေမန်းကိုရသူ့ရဲ့တာဝန်ကနေပြီးတော့အဲဒီလူအတင်းဖယ်ရှားလိုက်တဲ့ပုံစံမျိုးပေါ့နော်အဲ့ဒါမျိုးဟိုကိုကြည်ချင်းအားဖြင့်ကတော့အဲဒီနောက်ွယ်မှာပေါ့ဒီပါတီရဲ့နောက်ွယ်မှာတက်မတော်ကရှိနေတယ်ဆိုတဲ့ဟာကိုသုံးသပ်လို့ရတယ်အဲ့တော့ကျွန်တော်တို့ကအခုလာမဲ့ဒီကိစ္စမှာကတော့ပြဿနာကဒီလောက်နဲ့တော့ပြီးသွားမှာတော့မထင်ဘူးအခုတို့ရဲ့ဘိုးကောမဒီအစည်းအဝေးဒီဘိုးကောမဒီအစည်းအဝေးနဲ့ပါတီညီလာခံပေါ့နော်ဘိုးကောမဒီအစည်းအဝေးတို့ပြန်ခေါ်ဖို့ဒီတောင်းဆိုထားတဲ့ဘိုးကောမဒီဝင်တွေကလည်းအဲတဝက်ကျော်ကျော်ရှိတယ်ဆိုတဲ့အခါကျတော့ဒီဟာကအဲဒီပြဿနာကအေးချမ်းနဲ့ပြီးသွားမဲ့ပုံတော့မပေါ်ဘူးအဲ့တော့အဲ့လိုဖြစ်လာတဲ့အခါမှာဘာတွေဖြစ်လာနိုင်သလဲဆိုတော့ဒီဥသိမ်းဆိုင်တို့ဘက်ကနေပြီးတော့ပါတီညီလာခံပြန်ခေါ်ပေးတာပါတီညီလာခံမှာကျွန်တော်တို့ဒီမိုကရေစီနည်းပြခိုးဘက်ဒီဘက်အဲဒီချွေးင်းချက်အားနည်းချက်တွေနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးညှိနှုံကြပြီးတော့ဘိုးကော်မတီကိုဒီမိုကရေစီနည်းပြပြန်လဲရွေးကောက်တင်မြောက်တာအဲ့ဒီနည်းနဲ့သွားမလားဒါမှမဟုတ်ဒီတောင်းဆိုထားချက်ကိုလစ်လျူရှုပြီးတော့ကျွန်တော်တို့ဒီပါတီအခုတစ်ဖက်သားဒီဦးသိန်းစိန်တို့ဘက်ကဆောင်ရွက်ချက်တွေကိုအဲဒီတိုင်းပဲအဲလစ်လျူရှုလိုက်မလားလစ်လျူရှုလိုက်မယ်ဆိုလို့ရှိရင်တော့ဒီဥရှင်မန်းတို့ပဲအနေနဲ့လုံနိုင်တာကဒီ ီပြည်ထောင်စုပါတီဟာသူတို့ကဘိုးကော်မတီဝင်အများစုကိုကိုစားပြုနေတဲ့အတွက်ကြောင့်မလို့ဒီပါတီဟာသူတို့ပဲဖြစ်ပါတယ်အဲသူတို့ကပဲကိုစားပြုနိုင်ပါတယ်ဆိုပြီးတော့ကော်မရှင်ကိုတိုင်တန်းတာပေါ့နော်အဲဒါကတော့ပါတီရဲ့နာမည်နဲ့ပါတီစီယုံရေးအဲအရာပိုင်ဆိုင်တဲ့အဆောက်အဦတွေငွေကြေးတွေဒါတွေနဲ့ပတ်သက်ပြီးတော့လဲဒီပြောစရာတွေလိုအပ်တယ်လို့သူတို့ယူဆရင်တော
့
ကော်မရှင်ကိုတင်ပြပြီးတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအဲဒီတောင်းခံတာမျိုးလောက်လာနိုင်တာပေါ့လေ
ဟုတ်ကဲ့ခင်ဗျာဒေါက်တာရံမျိုးသိန်းကရောဘယ်လိုများနားလည်ပါသလဲပါတီတွင်းကိစ္စတသက်ပါသလားဒါမှမဟုတ်ရင်တခြားရိုက်ခက်တာတွေရှိလာနိုင်ပါသလားခင်ဗျာ
ကျွန်တော်မြင်တာတော့ဒီသူတို့ဥရှိမန်းနေဒီ18ဦးကိုဒါဟိုပါတီကနေဒီပြည်ခိုင်ပြိုးပါတီကနေပြီးတော့ဒီထုတ်ပယ်တဲ့ကိစ္စဟာဟိုပြည်ခိုင်ပြိုးပါတီတွင်းကိစ္စပဲလို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲနောက်တစ်ခုကဘာလဲဆိုတော့လက်ရှိ2015ရွေးကောက်ပွဲဖြတ်သန်းမှုကိုကြည့်မယ်ဆိုရင်ဟိုတိုင်းရင်းသားပြည်သူလူထုအများစုကပြည်ခိုင်ပြိုးပါတီပေါ်မှာထောက်ခံမှုမရှိပါဘူးအဲလက်ရှိအချိန်မှာပြောရင်လည်းပဲအောက်ခြေပြည်သူလူထုအများစုဟာလက်ရှိပြည်ခိုင်ပြိုးပါတီထဲမှာဖြစ်နေတဲ့ဟလာသူတို့ဦးရွှေမန်းနဲ့18ဦးကိုထုတ်ပယ်တဲ့ကိစ္စပေါ်မှာစိတ်ဝင်စားမှုမရှိဘူးလို့ကျွန်တော်ကနားလေပါတယ်အဲ့ဒီအတွက်ကြောင့်မလို့တော့သူတို့ဦးရွှေမန်းသူ့ရဲ့နော်ဟိုလူမှုကွန်ရက်ဆာမျက်နှာမှာရေးတယ်လို့မျိုးဒီကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံသူနိုင်ငံတော်နိုင်ငံသားတွေပေါ်မှာဘာမှတက်ရောက်မှုရှိလာနိုင်စရာမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ်နောက်ပြီးတော့သူ့အနေနဲ့လည်းပဲနော်2015ရွေးကောက်ပွဲမှာသူ့ရဲ့ဇာတိမြေဖြူးမြို့မှာရှုံးထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့เนาะပြည်သူလူထုကအဆုံးဖြတ်ပေးဖို့လို့ပြည်သူလူထုကစဉ်းစားဖို့လို့ပြောပိုင်ခွင့်လုံးလုံးမရှိဘူးလို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာထိုင်းနိုင်ငံကော့တောင်ကျွန်းကဦးကျော်အေးသိန်းဆိုတဲ့သောတာရှင်ကဒေါ်ရမျိုးသိန်းနဲ့ဗောဓာတူပုံရပါတယ်ပါတီတွင်းပြဿနာတွေဟာတာမန်ပြည်သူတွေဖို့ဖုတ်လင်ကပိရှိမှန်းမသိအဆင်သာဖြစ်ပါတယ်တဲ့ပါတီတွင်းပြဿနာဟာတာမန်ပြည်သူတွေပေါ်အကျိုးသက်ရောက်မှုမရှိနိုင်ပါဘူးတဲ့2015ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဟာငွေအားအလုံးရင်းသုံးတို့မဲဆန္ဒနယ်ရီမှာဒေသခံတွေကလေးစားကြည်ညိုရတဲ့ပုံကိုယ်တွေနဲ့ရွေးကောက်ပွဲဝင်ခဲ့ပေမဲ့ရှုံးနေကြတာဟာပြည်ခံမျိုးပါတီပေါ်ပြည်သူတွေစိတ်မဝင်စားမလိုလားဆိုတာတက်သေးပြတာပါတဲ့နောက်ပိုင်းမှာပြည်ခံမျိုးပါတီဟာတာဆညဆိုတာကတိုင်းရင်းသားစီလူညီရေးပါတီပေါ့ခင်ဗျာတာဆညပါတီလိုပဲလူသိနေတဲ့ပါတီတခုအဆင့်ကိုရောက်သွားနိုင်ပါတယ်တဲ့သူကအနာဂတ်ကိုတော့ကြိုပြီးတော့ဟောကင်းထုတ်ထားပါတယ်ဒါရဲ့ဆွေးနွေးမဲ့သောတာရှင်တူကိုဖိတ်ခေါ်ပါမယ်ဩစတြေးလျနိုင်ငံကကိုခင်ဇော်ပါကိုခင်ဇော်ပြည်ခံမျိုးအကွဲပြဲဘလို့များမြင်ပါတယ်ခင်ဗျာ
အော်ကျွန်တော်အမြင်ပြောရမယ်ဆိုရင်တော့တာဆညာပဲဖြစ်ဖြစ်သောသနာလို့ကျွန်တော်တို့ပြည်ခိုင်မျိုးပဲဖြစ်ဖြစ်ဟိုပေါ့ပြည်သူတွေလိုလားတောင်းတာကညီညွတ်တဲ့ဟိုပေါ့ကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့ဟိုဖွဲ့စည်းပုံအခြေခံ institution ခေါ်တဲ့ဟာမျိုးကိုပဲလိုချင်ကြတာပေါ့နော်နောက်တစ်ခုကသောသနာကဟိုပြည်ခိုင်ပုံဖြစ်ပြတဲ့ပုံစံမျိုးကလုံငယ်တော့နှစ်ပေါင်း50ရှိပြီဗျာသူတို့အခုစစ်တပ်ကိုပဲပြောကျွန်တော်တို့ဒီအခုဖြစ်ပေါ်နေတဲ့ဟိုပြီးခဲ့သောပေါ့နော်ဒီကြံဖုတ်ကဟာဘယ်သူမှပြည်သူကမလိုလားဘူးအခုသူတို့ဖြစ်ပေါ်နေတဲ့ဆိုတာနဲ့ဟိုရှင်းရှင်းပြောရရင်အခုဒီလူတွေထုတ်ပယ်လိုက်တယ်ဆိုတာသူတို့ဘတ်ဂျက်တွေအဓိကတော့ပတ်စံပေါ့ဗျာလောကကြီးမှာသူတို့ဖြစ်ပြနေတယ်ဒီပတ်စံတွေကြောင့်ပဲအခုဒီကွဲပြဲကြတာပေါ့
ဟု
တ်ကဲ့ဥသိဉ္စင်အနေနဲ့ဟိုဘလို့ပဲဘာမှဟိုမထည့်ရောက်ခဲ့ဘူးဆိုတာကပြည်သူတွေမကဘူးတကဘာလုံးသိတယ်ဆိုတာသာသူပြလိုက်တဲ့ဟာပဲပေါ့
ဟုတ်ကဲ့ခင်ဗျာကိုခင်စောကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ကိုခင်စောကျေးဇူးများကြီးတင်ပါတယ်ကိုခင်စောသဘောထားရှိမိတင်ပါရဲ့စင်ကာပူကတော်တော်ရှင်ကိုနေဦးလင်းကရောဘယ်လိုမြင်ပါသလဲခင်ဗျာ
ကျွန်တော်ကတော့တိတ်ထွေထူးမမြင်ပါဘူးဗျာဒါကတော့ပွင့်နေပြောရလို့ရှိရင်ဟောပေါ့နော် national interest နဲ့ဒီသူ့အကျိုးစီးပွားပေါ့နော် ideologies ဘောဘော conflict ဖြစ်ကြတာပါပဲဆိုလိုတဲ့သဘောကဗျာဥရှိမန်းကလည်းသူ့အကျိုးစီးပွားတဲ့သူလုပ်တယ်ပေါ့ဗျာဟိုစစ်တပ်ကပြည်ခိုင်ပြိုးဆိုတာလဲ ideology base နဲ့လုပ်တယ်ပေါ့ဗျာဟိုတိုင်းပြည်ကာကွယ်ဖို့ဘာညာပေါ့ backup လုပ်တယ်ပေါ့ဆိုတဲ့အခါကျတော့ဗမာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေအားလုံးကိုခင်ဗျားဟိုလွတ်လပ်ရေးရပြီးတာကနေပြန်ကြည့်လိုက်နိုင်ငံကောင်းဆောင်နေရာမှာလုံးပါမယ်ဆိုတဲ့နိုင်ငံရေးပါတီတွေရဲ့ level ဟာကျွန်တော်တို့လိုချင်တဲ့အဆင့်မရောက်သေးဘူးဆိုတာကိုတွားတွေ့မှာပါဘာမှတွေ့အထူးပြောစရာမလိုဘူးသူတို့ရဲ့တိတ်တီးမှုပေါ့နော်အည်အသွေးရှိမှုဒါတွေဟာမရှိဘဲနဲ့တော့ဒီတိုင်းပြည်ဟာဒီလိုပဲကျွန်တော်တို့ခံစားပြီးနေရအောင်ပါပဲနောက်လေနောက်ထပ်တစ်ဖွဲ့ကွဲအောင်ပါပဲအဲ့တော့ဘာလို့ဒီလိုဖြစ်တာလဲဆိုတော့ institution ကိုသူတို့နားမလည်တဲ့ခါကြတော့ဒီကောင်းဆောင်ပိုင်းမှာလုပ်ပါမယ်ဆိုတဲ့လူတွေကို၌က institution of Belu, Kongo, Momo, di Sawa Mesura, Matide Kajaro, di Piatanari, Borabo, ya, Gojuru, Shiran, Yaulare Kajaro, di Piatanari, Borabale.
Okay, Kunu,
Degaro, Kamagondi, Ulube, Yom, or no.
Okay, Kunu, Jesuitimari, Kunu, Ulinga Guna Institution Sulu, Tommy and Tons, Retorash and Yogalebe, Emil Put Harris, Sunujatema. ကျန်းကိုင်ဖွံ့ဖြိုးရေးပါတီတွေမပြီးဆုံးသေးတဲ့အကွဲပြည့်နဲ့အပြတ်ရှင်းနေတဲ့အခြေအနေပေါ်ပါတီအနေနဲ့သူတို့ပါတီရဲ့ ပြောလို့မရပါဘူးတဲ့အတိုင်းပြပေါ်အနေနဲ့များရိုက်ခက်လာနိုင်ကြရှိပါတယ်တဲ့ဆိုနေပါတယ်ဦးရတွန်းကမြဒီတော်ရရှင်ဆွေးနွေးသူလိုပဲကြက်ခိုင်ဖွံ့ဖြိုးရေးပါတီဆိုတာကစစ်တပ်ကျွန်တော်တို့ကစစ်ဗိုလ်ချုပ်ကြီးတွေကနေပြီးတော့တချိန်လုံးကအာဏာကိုလုံးဝချုပ်ကန်ထားတဲ့စစ်ဗိုလ်ချုပ်ကြီးတွေကနေပြီးတော့လူမျိုးရေးတင်းဖွဲ့ဖြစ်ဖွဲ့စည်းအဓိကမှပါတီအသွင်ပြောင်းလာတဲ့ပါတီတစ်
เออดีอ่ะเนี่ยปัจจุบันเนาะซอโซบายงาทาวมาตองเนี่ยยีบูบาเลยเจ้าตํารวจก็ปิดูชิดแต่ตํารวจเออปิดูเยอะโจซิว่าโกกว่าแต่ตํารวจผิดขึ้นเลยส่วนเนาะทีนั้นไงมาดิโลโหเปไล่ตาปาวันปัดแต่ดาริวตัวช่องอ่อเมลุจนอยู่ซะบาเลยเออโหดีดีกันอยู่ปาดีอ่ะตํารวจก็นี่มวยทุบไปไล่ตาดียูนิฟอร์มชุบไปแล้ว ဒီပါတီကိုသူတို့တိဆောက်ခဲ့တာဆိုတော့မှန်တယ်သူတို့အဲ့ကန္တာပြီးတော့ပြီးတဲ့နောက်ပိုင်းမှာအမှားတော့တမတော်ကဒေနိုင်ငံရေးပါတီနဲ့မှအဲ့ဒါလိုဒီဖက်လက်ရကင်းမရှိတဲ့တော့ဘူးလို့ကျွန်တော်ယူဆတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆောင်းပါးတောင်လည်းရေးခဲ့ဘူးတယ်
ဟုတ်ကဲ့
ဖြစ်တဲ့နာကတော့တမတော်သားတွေကတမတော်သားတွေကိုနိုင်ကသူတို့နိုင်ငံရေးလုပ်ချင်နေဆိုရင်တက်ကထွက်ပ
ဒါဘောမပေါက်ဖဲနဲ့အခုကိစ္စမှာတစ်ဖက်ဖက်ကိုရက်တယ်တစ်ဖက်ဖက်ကဝင်ပြီးတော့ဒီအားပေးတယ်ဆိုလို့ရှိရင်တော့ဒီပါတီကခုနပြောသလိုပဲအဖတ်ဆယ်မရတော့ပဲနဲ့နောက်ဆုံးလုံးပါပါသွားဖို့ပဲရှိပါတယ်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းအခုလက်ရှိတက်မတော်ကဓမ္မတော်အကြီးကယ်ရီဘော်လီဓမ္မတော်ကဒီဒီခံမျိုးပါတီအကြီးအကွဲပြက်ကိုဘယ်လိုနားလဲမယ်လို့ဒေါက်တာရံမျိုးသိန်းထင်တယ်
ကျွန်တော်တို့တမရော်နေဒီပြည်ခိုင်ပြုတ်ပါတီတဲမှာဆက်ဆက်မှုကတော်တော်ကြီးကြီးမားမားရှိရဲဆိုတာပေါ်လွင်ပါတယ်ဥမာဟိုပူပူနွန်းနွန်းတမရော်ကငင်းသားယူလိုက်တဲ့အကြီးတန်းရရှိတွေကရွှေကောက်ပွဲမှာဝင်ပြိုင်ခဲ့တာလည်းပဲဟိုတိတာမြင်တာတဲ့အထောက်ထားပါဒါပေမဲ့ကျွန်တော်အမြင်အဖြစ်ပေါ့လေခုနဟိုဦးရဲထွန်းဆွေးနွေးသလိုပဲကျွန်တော်ကတော့တမရော်အနေနဲ့ လာမယ့်နိုင်ငံရေးအခွင့်အရေးမှာဂျာနီနိုင်မှုလိုအပ်ပါတယ်เนาะတကယ်လို့လက်ရှိအခြေအနေအထိလဲပတ်သက်မှုရှိနေခဲ့တဲ့ဆိုရင်အဲ့ဒီပတ်သက်မှုတွေကိုအမြန်ဆုံးเนาะတုံ့ညနေထားရအောင်လုံးဝမပတ်သက်တဲ့အနေအထားမျိုးရအောင်ပြုပြင်ဆောင်ရွက်တဲ့နယ်လို့မြင်ပါတယ်နောက်ပြီးတော့တမတော်အနေနဲ့
เนาะปิดูลูดุเยสันดาปิดูลูดุเยตบอดาโกชีดันติ่นพี่รอต้ายปี่เนี่ยปิดูลูดุเอ้กู้နိုင်ငံတော်အတွက်กู้နိုင်ငံသားအတွက်အလုပ်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဟုတ်ကဲ့အဲ့ဒီလိုလှုပ်လာနိုင်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာပို့ပြီးတော့ညံလာမယ်ပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ကသုံးသပ်ပါတယ်ဟုတ်ကဲ့
ကျွန်တော်တို့အရင်တော့ပြောမှာဆိုရင်တော့ဘာသာပါဆိုရင်55လမ်းစဉ်နဲ့60လမ်းစဉ်ဖြစ်တော့55လမ်းစဉ်က60ပါအသက်ခံလိုက်ရတယ်ပြီးတဲ့နောက်တစ်ခါပါရီတို့ကတော့ဟက်တက်ကွတ်ထားပါပြီးတော့နောက်ဆုံးပြောက်ဆုံးသွားတယ်အခုအဲ့လိုပဲပြောမှာဆိုရင်ဒီပြေခိုင်ပြွေးအင်အားကလည်းပဲဘာပဲပြောမှာသူတို့တိရောက်ထားတာဆိုလို့ရှိရင်ဒီတော်တော်များများဟာတမတော်ကဘာမှမချွတ်တင်တဲ့အခြေခံထားပါတယ်အခုခါမှာထပ်ပြ
ီးတွေဖွဲ့ပြီးတော့ ဆိုရင်ဒီနောက်မှာရှင်းနေတဲ့တက်မတော်ကလေတခါတက်ပြီးတော့လေဒီအောင်သူတို့လိုလားနေနေရာတွေနဲ့အဲအဲ့ဒီပြန်ဖြစ်လိုက်ရင်တက်မတော်ကအတင်းဟာဒီအဲ့ဖြစ်ထားတဲ့ပြန်ခဲပြုတ်အပေါ်ကြီးဖြစ်နေတဲ့စကမ်းပြန်ထလာရင်တက်ပြီးတော့သိမဟုတ်ဘူးဗျာဒါကြောင့်လို့ဆိုတက်ပြီးအကျော်လေးကကင်းလို့သေးတာမဟုတ်လို့ပါအဲ့ဒါပါပဲကျွန်တော်မှတ်ချက်ဟုတ်ကဲ့ဟုတ်ကဲ့ပါဦးကျော်လင်းကျ ောင့်တိကြမယ်ပွဲကြောင့်ပွဲကြီးပွဲကောင်းတစ်ခုဖြစ်ပါလိမ့်မယ်တဲ့အာနာရှင်ဆိုတော့လက်ဦးသူကအပြတ်ရှင်းစရမ်းပဲအခုလက်ဦးသိန်းစိန်ကတက်ချုပ်နဲ့ပေါင်းပြီးလုံမှုယူတဲ့ပုံစံပဲဒါပေမဲ့သူတို့ဦးရွှေမန်းကလည်းစီနီယာကြီးလေတဲ့သူနောက်မှာလည်းအင်အားတွေရှိနေသေးတယ်ဆိုတာ2015ဩဂုတ်လ12ရက်ပါတီတွင်းအာနာသိန်းပွဲအပြီးပထမကြိမ်လွှတ်တော်တည်ထောင်ကုန်ငန်းနီးမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌနဲ့ပြည်ထောင်စုလွှတ်တော်နာယကအဖြစ်ကပါတခါတည်းဖြုတ်ထုတ်ပြီးအရေးယူဖို့အထိစူးစမ်းပေမဲ့မအောင်မမြင်ဖြစ်ခဲ့တာကတည်တည်ပြနေပါလေတဲ့ဒီသောတာရှင်ကဒေါက်တာရံမျိုးသိန်းတို့ဦးရထွန်းတို့နဲ့သဘောထားတူပါတယ်အောင်မမြင်ကြော်လာနိုင်မှုအင်အားတောင့်တင်းတဲ့တပ်မတော်ကြီးဖြစ်ဖို့အကောင်းဆုံးနည်းလမ်းကကာချုပ်ကြီးနဲ့တက်ကပြည်သူရဲ့ NLD အစိုးရနဲ့အမှန်တကယ်ပူးပေါင်းလိုက်ပြီးတော့ပြည်သူတပ်မတော်ကြီးဖြစ်လာအောင်ရေးတကြီးလှုပ်ဖို့လိုအပ်နေပါတယ်လို့ဆွေးနွေးထားပါတယ်ဆိုတော့ဦးရထွန်းခင်ဗျာလက်ရှိအာဏာရ NLD ပါတီလက်ရှိအစိုးရအနေနဲ့ရောဒီပြည်ကံပြိုးအကွဲအပြဲပေါ်မှာဘာတွေများသတိထားဖို့လိုတယ်လို့မြင်ပါတယ်ခင်ဗျာ
တွေ့ရသူတို့တော့တရီသားစရာတော့မရှိပါဘူးဟိုကျွန်တော်တို့ဒီနှစ်ဖက်အကွဲပြဲမှာဘယ်ဘက်ကိုဟိုဟာပေါ့ကိုကဒီအပိထောက်ခံနေဆိုတော့သဘောထားမျိုးမပြဘဲနဲ့ဦးရှင်မန်းတို့ကိုဆက်ဆံတဲ့အခါမှာလဲဒီပုဂ္ဂိုလ်တဦးချင်းအရာသူတို့ပေးထားတဲ့ကော်မရှင်เนาะဥပဒေအဲကျွန်တော်တို့လွှတ်တော်ထဲမှာပေးထားတဲ့အဲဒီဥပဒေနဲ့အခြားကိစ္စရမြန်လေးတာသုံးသက်ရေးကော်မရှင်အနေနဲ့ပဲဆက်ဆံတာပြောတာဆိုတာတော့ဟို view site တက်တာပေါ့လေဒီပါတီနဲ့ပတ်သက်ပြီးတော့အဲဘယ်လိုဖြစ်တဲ့နယ်ဘယ်ညာဖြစ်တဲ့နယ်ဆိုတဲ့ဟာမျိုးတွေကိုပါတီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကမပြောဘဲနေရင်တော့အကောင်းဆုံးပေါ့ဒါသူတို့ပါတီချင်းကိစ္စသူတို့ဘာသာသူတို့ရှင်းလိမ့်မယ်အဲလိုအပ်လို့ရှိရင်သူတို့ဒီရုပ်ောက်ပဲကော်မရှင်တို့ဘာလို့ကိုတင်ပြီးတော့အမှုအခင်းနေပါလေကိုဆုံးဖြတ်ခိုင်းယူတာလုပ်ချင်လုပ်လိမ့်မယ်ဒါတွေကတော့အဲကိုနဲ့မဆိုင်တဲ့အတွက်ကြောင့်မလို့ခက်ကင်းကင်းဘာမှမှတ်ချက်မပေးတာအဲတော့ NLD အတွက်အကောင်းဆုံးလို့မြင်ပါတ
ယ်ဟုတ်ကဲ့ဒေါက်တာရမျိုးသိန်းကရော NLD အစိုးရအနေနဲ့အာဏာရပါတီအနေနဲ့ဘာတွေများသတိထားဖို့လိုပါမလဲအ
ဲကျွန်တော်အမြင်ကတော့အဲကျွန်တော်သုံးသပ်ချက်ကလက်ရှိအဲပြည်ခိုင်ပြိုးပါတီထဲမှာလက်ရှိဖြစ်နေတဲ့ပြဿနာဟာအဲကျွန်တော်အမြင်အားဖြင့်တော့တကယ်ပြည်ခိုင်ပြိုးပါတီထဲမှာအကွဲပြဲဖြစ်တဲ့ပြဿနာလို့ကျွန်တော်ကတော့မသုံးသပ်ပါဘူး။အဲ့ဒီပြဿနာကိုအကြောင်းပြုပြီးတော့တစ်ဖက်ကပြန်ကြည့်လို့ရှိရင်သူတို့ဦးရွှေမန်းကိုဒေါအောင်ဆန်းစုကြည်နဲ့ပို့ပြီးတော့နှီးစားအောင်တွန်းပို့နေတာလေဖြစ်နိုင်တယ်ဆိုတာကိုအဲအာဏာရပါတီရဲ့ခေါင်းဆောင်တွေအနေနဲ့တတိချီချီထားပြီးတော့သုံးသပ်နိုင်မှုလိုအပ်ပါတယ်။အဲ့ဒီလိုပဲသူတို့ဦးရွှေမန်းရဲ့အပေါင်းပါတွေကိုနော် NLD ပါတီရဲ့အစိုးရဖွဲ့စည်းတဲ့နေရာအစိုးရလုပ်ငန်းတွေဆောင်ရွက်တဲ့နေရာနော်လွတ်တော်ရေးရာလုပ်ငန်းတွေဆောင်ရွက်တဲ့နေရာတွေမှာလူတည်တဲ့ပို့ပြီးတော့နေရာပေးလာမယ်တာဝန်ပေးလာမယ်ဆိုရင်တစ်ဖက်ကပြန်စဉ်းစားသေးတာကြည့်ဖို့လိုအပ်တာကဒီပုဂ္ဂိုလ်တွေအားလုံးဟာရွေးကောက်ပွဲမှာရှုံးနေခဲ့တဲ့လူတွေရွေးကောက်ပွဲမှာပြည်သူလူထုကမကြိုက်လို့ပယ်ချခံခဲ့ရတဲ့လူတွေကန့်ကွက်ခံခဲ့ရတဲ့လူတွေဒီလူတွေကိုပြည်ခိုင်မျိုးပါတီထဲမှာအကွဲပြဲဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေတတိချင်းချင်းထားပြီးတော့ဆက်ဆံနိုင်မှုလိုအပ်ပါတယ်စောင့်ကြည့်သုံးသပ်နိုင်မှုလိုအပ်ပါတယ်လို့ကျွန်တော်ကတော့မြင်ပါတယ်
တော်တော်မျိုးသိန်းကဒါဟာပြည်ခိုင်ပြိုးပါတီခေါင်းဆောင်ပိုင်းခြားမှာ conspiracy theory ပေါ့ပေါင်းပြီးတော့ဟလာ NLD ကိုစီးဖို့စူးစမ်းတာအာနာကိုတနည်းတစ်ဖုံဆက်ပြီးတော့ချုပ်ကင်ထားဖို့တွေ့ဝိုက်တဲ့နေရာဖြင့်စူးစမ်းတာလို့တော်တော်မျိုးသိန်းကအဲ့လိုသုံးသပ်တာလား
ဟုတ်ကဲ့ကျွန်တော်အဲ့ဒီသဘော level ဖြစ်နိုင်တဲ့ဘက်မှာရှိတယ်လို့ကျွန်တော်ကသုံးသပ်ပါ
ဟုတ်ကဲ့ဒါတွေကတော့ကျွန်တော်တို့တစ်ချိန်တိတ်မကြခင်အချိန်မှာတော့အပြည့်ထွက်လိမ့်မယ်လို့ထင်ပါတယ်ဆက်ပြီးတော့စောင့်ကြည့်ကြရမှာပေါ့ဗျာနော်ကျွန်တော်ကောလင်းမျိုးကဥအောင်လင်းလှည့်ပေးပါမယ်ဥအောင်လင်းဥအောင်လင်းသဘောထားပြောပါခင်ဗျာအဆုံးနေပ
ါဟုတ်ကဲ့အခုဖြစ်နေတဲ့စန့်ခိုင်ရေးပါတီအကွဲအပြည့်ကတော့ကျွန်တော်တို့မြန်မာနိုင်ငံတနိုင်ငံလုံးအတွက်တောင်းပါပဲမကောင်းဘူးလို့ကျွန်တော်ပြောချင်တယ်ဗျာဒါကြောင့်လဲဆိုတော့စန့်ခိုင်ရေးပါတီထဲမှာကျွန်တော်လည်းအဲစန့်ခိုင်ရေးပါတီအသင်းဝင်ပဲဆိုတော့ညာလဲစစ်တပ်တစ်ခုလုံးကနေစန့်ခိုင်ရေးပါတီအပေါ်ကိုယနေ့အချိန်ထိလမ်းမိုးထားတယ်ဆိုတဲ့အခါကျတော့အဲ့ဒီအတွက်လည်းမကောင်းလို့ဖြစ်နေပြန်။ဒါကြောင့်မို့အခုစန့်ခိုင်ရေးပါတီရဲ့ထိပ်တန်းကောင်းဆောင်အကွဲအပြည့်အားလုံးဒီတနိုင်ကံလုံးရဲ့ Okay,
well, in Jesus, I demarry to set him away. Moon, him, you got Usolwin, Usolwin, I owe Bloom your mother.
Okay, the Noga, me and Naga. Oh, Singabu, when you joke, be quite you, Bjora, in Georgia, eh? The Babio Alesro. Nema, so ya, Ludi, Udin sing, let that be. Hello, Bjora.
Okay, Java is a Bioba Kamia.
And now the Kuga, Tenoru, Yochinara, the Bong Sansu Jizu, Pinyanya Yao, Yazan Tati Yao, Pidu Sunzare Yao, Ninda Kane Yao, Luba Shilum Yao, Aro, Tenorua, Bong Sansu Ju, Ayan Juzuare, Yatau Kamare, Now the Chega. โยจินนาก็ที่จาราบดีนี่ก็ซุยๆรอได้กูจะโจเต็งเนี่ยอ้วงขึ้นรู้เยซุยๆแจกกูอย่างแหละขันมาได้ตื้อโจรว่าล่ะวาระแท้เนี่ยเจ้ากูโจรว่าล่ะอเนรันวาระแท้มีลงนี่ได้อลุดิกูปิปิๆน้ําไม่ยอมสิจินบ่อูเนรันโหอีดูลูลูดุขะย่อมแม้บาราอีดูโนยีดิลงนี่ล่ะดิกูปิปิๆน้ําไม่ยอมกู
ตรงสันสุจีเนี่ยอุสาวอ้อมมาชีวิตจริงไล่ตัวในหมู่จูซาจ้าบาลูกไอ้ตัวนี้มาโอเคป่ะอุสาวลุงจิซูเนี่ยไอ้ติมาเลยครับเนี่ยแล้วตัวอุสาวไปขอว่าแม่ปีมิวก็กูตินเทวินกูตินเทวินที่แคมป์อยู่อกแวเปะบลาวที่ใจแค่ละไหนมาเลยครับเนี่ยอกแวมาชาพ่อกลางมาอยากกูจะรู้จิมาโซยอุชิมาจะใช้น้องอ่ะจะมาเจอกันเจอกันดูอามูจิเกเรกูเต็งเซียนอะไรเสียจุดที่เกเรดูรู้อาเดียนเนี่ยป่วยมาก็ ฉันเอาเรื่องที่ดูเนี่ยอันนี้ส่วนตัวเราดีใจไม่พอที่จะที่จะเพราะเราดูว่าดีว่าอะไรสิเนี่ยนะเพราะเราดูว่าอะไรกันมาฉันเอาเรื่องที่ดูเนี่ยรายงานอยู่ที่อันที่เนาะเอเชียไม่ใช่หรอเอเชียไม่ใช่หรือว่าเราเจ้าผู้กองเนี่ยฉันเอาได้อยู่แต่ตรงที่เราเจ้าตัวยังไม่ใช่อะไรเนี่ยอารมณ์ตีใจไม่เช่นนี้บ่แต่เช่นนี้เนาะยิ่งจะเราเจ้าเราดูไอ้เจ้าผู้กองเจ็บยังไม่เจ็บเจ้าตัวไม่ปาร์ตี้ที่คุ้มชีวิตเลยแต่ตอนนี้มาซาลาห
ပြောင်းအုပ်စုကိုသာရှင်းနိုင်ခဲ့ရင်လောလောဆယ်အတွက်တော့ဒီမိုကရေစီပြောင်းလဲရေးမှာနည်းနည်းပိုအားရှိနိုင်တယ်လို့တတ်ထဲမှာပါရိုက်ခတ်မှုရှိကောင်းရှိမယ်လူလူအတွက်တော့ဘာမှကိုအကျိုးရိုက်ခတ်မှုမဖြစ်နိုင်ဘူးနိုင်ငံရေးသင်ခန်းစာရတယ်ပဲသဘောထားပါတယ်တဲ့နောက်တူးကတော့ကွဲခြင်းကွဲမကွဲခြင်းနေစိတ်မဝင်စားဘူးကိုပိုင်ဆိုင်မှုချမပြပဲယုံကြည်စရာမရှိနောက်လဲနိုင်မယ်မထင်တဲ့နောက်တူးကလည်းကွဲကွဲမကွဲကွဲစိတ်ကိုမဝင်စားတာပဲပြည်သူကမှစိတ်မဝင်စားဘူးမြန်မြန်ဖြတ်သိမ်းကြည့်ရင်ကျေးဇူးတင်မယ်တဲ့နောက်တူးကတော့ဒီလိုသာဖြစ်နေရင်ကြန့်ခန့်ရေးပြန်ပြီးအောင်မြင်မှုလုံးဝမမြင်ဘူးဗျာတဲ့တော်ရရှင်တွေရဲ့အမြင်မှာလည်းပဲအမျိုးမျိုးကွဲပြားနေတာတွေ့ရမှာပါတချို့ကတော့ဒါဟာရိုက်ခတ်လာနိုင်တယ်တချို့ကတော့ဒါဟာရိုက်ခတ်မလာနိုင်ဘူးဆိုတော့ဦးရဲတွန်းခင်ဗျာကြန့်ခန့်ဖွံ့ဖြိုးရေးပါတီကိုအကြံပေးကြမယ်ဆိုပါတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြန့်ခန့်ဖွံ့ဖြိုးရေးပါတီကိုဖြည့်ရှင်းမှုအကြံပေးကြရအောင်ဘယ်လိုများအကောင်းဆုံးဖြည့်ရှင်းသင့်တယ်လဲလက်ရှိရလာသွားနေတဲ့လမ်းကြောင်းလူတွေလက်စိတ်ပူစရာမရှိအောင်ဘာပဲဖြစ်ဖြစ်အကောင်းဆုံးဖြစ်သွားအောင်ဘယ်လိုဖြည့်ရှင်းသင့်တယ်လို့ဦးရဲတွန်းအကြံပေးခြင်းပါတယ်လေ
ကျွန်တော်တို့ဒီနိုင်ငံရေးလောက်လာတဲ့တက်တန်းတစ်ချောင်းမှာတော့ဒါမျိုးနဲ့ပတ်သက်လို့အကောင်းဆုံးကတော့သူ့ဒီပါတီဖွဲ့စည်းပုံစီမင်းအတိုင်းပေါ့နော်ပါတီဖွဲ့စည်းပုံစီမင်းအတိုင်းပါတီညီလာခံခေါ်ပြီးတော့ပါတီညီလာခံရဲ့အဆုံးဖြတ်ကိုခံယူတာအကောင်းဆုံးပါပဲဒီတော့ရှင်ကလည်းဆွေးနွေးကြတဲ့လူတွေပြောသွားသလိုပဲကျွန်တော်တက်ခိုင်ဖွံ့ဖြိုးရေးပါတီထဲမှာကတော့ကျွန်တော်ပြီးခဲ့တဲ့ရွေးကောက်ပွဲရှုံးနေရတဲ့ကိစ္စမှာလည်းပါတီထဲမှာဒီလိုဒီအကျင့်ပြည့်ခြားစားတဲ့လူတွေအဲနောက်တစ်ခုကဒီသူတို့မယုံမကြည်မကြည်ညိုမလေးစားတဲ့ခေါင်းဆောင်တွေသူအတင်းနေရာယူထားတဲ့ကိစ္စတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လဲသူတို့အောက်ခြေမှာအများကြီးຢာကိုမကြည်မနှက်ရှိနေကြတယ်အဲ့တော့ဒီနောက်ဆုံးကျင်းပခဲ့တဲ့ညီလာခံအဖြစ်ကိုပဲဘိုးကော်မတီကကျွန်တော်တို့အောက်ခြေကနေပြီးတော့ဒီမိုကရေစီမီဒီယာအဆင့်ဆင့်ရွေးပြီးတော့ပြင်မြောက်တာမဟုတ်ဘူးဖြစ်နေတယ
်ဟုတ်ကဲ့
အဲ့တော့ဟိုကျွန်တော်တို့ဒီလိုနိုင်ငံရေးပါတီတွေကိုသူ့ရဲ့ဒီ institution ပြည်ပသားတည်ဆောက်ခြင်းနဲ့ဆိုရင်တော့သူ့ဒီဖွဲ့စည်းပုံအခြေခံဥပဒေပါတဲ့အဲဥပဒေနည်းဥပဒေနဲ့အညီပေါ့လေဒီသတ်မှတ်ထားချက်တွေနဲ့အညီဒီမိုကရေစီဖွင့်ပေးပြီးတဲ့အခါကျတော့ဒီမိုကရေစီရဲ့အဆုံးဖြတ်ချက်ကိုလိုက်နာတာကတော့အကောင်ဆုံးပဲ
ဟုတ်ကဲ့ပါအဲ
့ခါမှာဆိုကြပါစို့ပြီးခဲ့တဲ့ကာလမှာပါတီကောင်းဆောင်ကဥသိမ်းစဉ်ဖြစ်လို့ရုပ်ောက်ကိုရှုံးသွားရတာလေသူ့ကြောင့်လို့ပါတီဝင်သူညီလာခံကဆုံးဖြတ်လို့ သူ့ကိုပြန်မကြွေးတော့ဘူးဆိုရင်သူနှုတ်ထွက်ပြီးတော့အနားယူလိုက်တာကတော့အကောင်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါသူတို့ပါတီကိုအပြုသဘောနဲ့ကျွန်တော်ဒီအကြံပေးတာပေါ့လေ
ဟုတ်ကဲ့ပါပြည်ခံပြိုးပါတီကြားစီသားပေါ့ခင်ဗျာဒေါက်တာရမျိုးသိန်းကရောဘယ်လိုများအကြံပေးချင်ပါသလဲ
အဲကျွန်တော်မြင်တာတော့ဟိုပြည်ခံပြိုးပါတီအနေနဲ့ခုနတိုင်းပြည်ရဲ့တိုင်းပြည်နဲ့ပြည်သူလူထုအတွက်ကိုတကယ်မျက်နှာမူခြင်းနဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲအတွက်ကိုတကယ်အားကောင်းမောင်းတန်အထောက်အကူပြုခြင်းနဲ့ဆိုရင်အပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုကိုအရှိတိုင်းအမှန်တိုင်းမျက်နှာမူဆောင်ရွက်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်ဥပမာအဲ့ဒီမှာတစ်ချက်ကပေါ့လေလက်ရှိပြည်ခိုင်မျိုးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများစုဟာအရင်အစိုးရအဆက်ဆက်မှာထိပ်တန်းနေရာမှာတာဝန်ယူခဲ့တဲ့ပုံစံတွေဖြစ်တဲ့အခါကျတော့နော်သူတို့ဥရွှေမန်းအပါဝင်ပေါ့အားလုံးဟာလူငယ်တဲ့ကာလတွေမှာသူတို့ရဲ့မှားယွင်းခဲ့တဲ့ပြည်သူလူထုအပေါ်မှာဝင်းတော့ဝင်ဖို့ဖြစ်စေခဲ့တဲ့ကိစ္စတွေကိုမှန်မှန်ကန်ကန်ပြန်သုံးသပ်ပြီးတော့ပြည်သူလူထုကိုနော်ဝင်းချတောင်းပန်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုဝင်းချတောင်းပန်ပြီးတော့ပြည်သူလူထုရဲ့ဟိုမျက်နာကိုတိတိကျကျမူပြီးတော့ရှေ့ဆက်မဲ့နိုင်ငံရေးခရီးကိုသွားမယ်ဆိုရင်အဲပို့ပြီးတော့အဆင်ပြေနိုင်မယ်လို့မြင်ပါတယ
်ဟုတ်ကဲ့
နောက်ပြီးတော့ပါတီကိုနိုင်လည်းပဲတကယ်အပြောင်းလဲကိုဥတည်တဲ့ပါတီပုံစံမျိုးဖြစ်လာနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ပြည်ခံမျိုးပါတီဆိုတော့ကတကယ်ကိုပါတီကြီးတစ်ခုပါနိုင်တိုင်းပြည်မှာဟာလားအခြေအကြကြီးကိုကြီးစုခဲ့တဲ့ပါတီပါဒီပါတီတွင်အခြေအနေကတော့ဒါတိုင်းပြည်သားအားလုံးသက်ဆိုင်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေအားလုံးအမြဲမပြတ်စောင့်ကြည့်ရမယ့်ကိစ္စတစ်ခုလို့ကျွန်တော်ကတော့အဲ့လိုပဲနားလည်ပါတယ် Facebook သောတာရှင်သူဆွနေတာကတော့အဲ့ဒီအရေးကြီးတာကအဲ့ဒီပါတီပျောက်ကိုသွားရမှာတဲ့ပြည်သူကိုလည်းအကျိုးမပြုအတိုင်းပြည်အတွက်လည်းကောင်းအောင်တစ်ခုမှမလုပ်ပဲငါကောင်းစားရေးငါမိသားစုကောင်းစားရေးငါဆွေမျိုးကောင်းစားရေးဆိုတဲ့ပါတီကိုဖျက်သိမ်းလိုက်တာကလူနဲ့ပြမှာစိတ်ချမ်းသာပါလိမ့်မယ်တဲ့ပါတီကွဲပြဲကိုပြည်သူတွေကစောင့်ကြည့်ရမယ့်သဘောလားပါတီကွဲကွဲပေါင်းပေါင်းအဲ့ဒီပါတီကလူတွေတိုင်းပြည်အတွက်ဘယ်လိုအကျိုးပြုလိမ့်မလဲဒီမိုကရေစီစနစ်ကိုတိုးတက်ဖို့ဘယ်လိုပုံစံနဲ့ဝန်ဝန်ကူညီမလဲဒါကိုပဲကြည့်ရမှာပါတဲ့နောက်တော်တော်ရှင်သူကလည်းဆွေးနွေးထားပါတယ်ခင်ဗျာပေးနိုင်ဆွေးနွေးပေးတဲ့ဥယျာဉ်ထွန်းနဲ့ဒေါက်တာရံမျိုးသိန်းအပါဝင်ပါဝင်ဆွေးနွေးကြသူတွေသူတို့ဖြင့်နားဆင်တဲ့တော်တော်ရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ပြီးတော့နောက်အကြောင်းအရာတစ်ခုဆွေးနွေးကြသေးတာပေါ့ခင်ဗျာ
ကိုကြော်ရသိန်းဆွေးနွေးတင်ဆက်တဲ့ဒိုင်းအလီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOV မြန်မာပိုင်းကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်လက်ကြီးညာပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့အစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကို www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာအခုချိန်ရစပြီးတော့သတင်းအချင်းချုပ်ကိုနန်းလောင်ကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံတွင်အပြစ်ခတ်ရဆေးရေးတဘောသူညီမဟာနှစ်လတက်တနာရှိသေးပေမဲ့လင်းလင်းမြန်မြန်ပဲပြက်ပြဲစပြူလာနေပါတယ်စီးရီးယားအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံဖို့အစင်မပြေမှုတွေနဲ့တိုးပြီးတော့ရင်ဆိုင်လာနေရပါတယ်စီးရီးယားနိုင်ငံစစ်ကမ်းမြို့ဖြစ်တဲ့လတ်တာကီယာနဲ့ဂိုယူတာမြို့အရှိအရက်ဖက်မှာအပြစ်ခတ်ရဆေးရေးတွန်းအားပေးဖို့အမေရိကန်နဲ့ရုရှားအရာရှိတွေဆွေးနွေးလှုပ်ကိုင်နေကြတယ်လို့ပဲအမေရိကန်နိုင်ငံခြားရေးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရတ်တို့ကြားဆွေးနွေးမှုကလည်းအမေရိကန်တို့ကိုအကြရိုက်စေပါတယ်အီရတ်နိုင်ငံဘက်ကဒ်မြို့အပြင်ဖြတ်မှာရှီးအိုက်မွတ်စလင်ဖျားဖူးလူအုပ်စုနီကိုဒီကနေ့မှာပဲအသေးခံဘုံးခွဲတိုက်ခိုက်သူတူကားနဲ့ဝင်တိုက်ခဲ့တာကြောင့်လူ18ဦးထပ်မံသေဆုံးပြီးတော့40နီးပါးဒဏ်ရာရသွားတယ်လို့ရဲတွေကပြောပါတယ်ဘက်ကဒ်မြို့အပြင်ဖက်ကရှီးအိုက်တို့ရဲ့အထွတ်အမြတ်ခတ်ဟီမီယာဗိမာန်ထဲကိုဖျားဖူးတွေလမ်းလျှောက်ဝင်နေကြတဲ့အချိန်တွင်ဘုံးခွဲတိုက်ခိုက်ဖို့ဦးတည်ခဲ့တာလို့အခင်းဖြစ်ရနေရကရဲအရာရှိတွေကပြောပါတယ်ဒါပေမဲ့လည်းဘုံးခွဲသမားဟာအနာကလဟာပြင်းစေးတစ်ခုကိုဦးတည်တိုက်ခိုက်တာလို့တခြားရဲအရာရှိတွေကဆိုပါတယ်ဘယ်နေရာကိုအဓိကဦးတည်တိုက်ခိုက်တယ်လဲဆိုတာကတော့ခုရှင်ရှင်လင်းလင်းမရှိသေးပါဘူးဒီပုံခွဲတက်ခိုက်မှုအတွက်ဘယ်သူကမှလည်းသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာမျိုးမရှိသေးပါဘူးအီရန်ရဲ့ပါလီမန်ရဲ့တကြော့ပြန်ရွေးကောက်ပွဲမှာသမ္မတဟာဆန်ရူဟာနီနဲ့မဟာမိတ်ဖွဲ့ထားတဲ့ပြုတ်ပြင်ပြောင်းလဲရေးနဲ့တဘောရာအလဲအလတ်ရှိတဲ့နိုင်ငံရေးသမားတွေဟာပြိုင်ဖက်ကွန်ဆာဗေးတစ်တွေထက်အမတ်နေရာပုံမိုရရှိထားပြီးတော့ဥပဒေပြုရေးအပိုင်းမှာထိန်းချုပ်နိုင်မရှိနေတယ်လို့တရားဝင်မဟုတ်တဲ့ထုတ်ပြန်ကြေညာချက်တွေရသိရပါတယ်ပြီးခဲ့တဲ့ February လကပြုလုပ်တဲ့ပထမအကြိမ်မဲပေးမှုမှာဖဲကုစလဲလောင်းမှပြပြတတအနိုင်မရခဲ့ပဲအမတ်နေရာ68နေရာအတွက်ရွေးကောက်ပွဲပြန်လဲကျင်းပတာဖြစ်ပြီးအီရန်ပြည်သူတွေဟာတောက်ကြနေကစာတင်မဲပေးခဲ့ကြပါတယ
်သတင်းကြေညာကိုနန်းလောင်ကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရုရှားစမစ်ဖြစ်ပါတယ်ဒီအမေရိကန်တန်ရဲ့ မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ24 25 35 50နဲ့လိုင်းလက်190လောက်ကအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.